Welcome to the Voice of America in Burmese.
Welcome to the Voice of America in Burmese. I'm Nekin Masha. I'm Nekin Masha. I'm Nekin Masha. ကျတဲ့ဗရီနေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းလိုမီတာ24.40နဲ့51လိုင်းလိုမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကုသယောဂဆန်အမေရိကန်ထိပ်တန်းဆေးပညာရှင်ဒေါက်တာအန်ထိုနီဖောက်ဂျီကိုသူ့ရဲ့ကိုရိုနာဗိုင်းရပ်စ်ဆန်အကင်တဲဆောင်ရွက်ပုံနဲ့ပတ်သက်ပြီးအင်ဂျူရိုကုံတွေဆန်ရအကြံပေးပီတာနာဗာရိုရဲ့နောက်ဆုံးဝေဖန်မှုဟာသမ္မတဒေါ်နယ်ထရန့်ရဲ့အတွေ့အကြုံနဲ့တူးနေပေမဲ့ဒီဝေဖန်မှုဟာသူတို့နဲ့မသက်ဆိုင်ကြောင်းသမ္မတအင်ဂျူကဗိုလ်တပူးနေမှာပြောပါတယ်။ဒေါက်တာဖောက်ချီဟာလူထုချမ်းသာရေးကိစ္စနဲ့ပတ်သက်ပြီးကောင်းကွက်ရှိပေမဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့သူနဲ့ဆက်ဆံတာတွေမှာတော့အားလုံးမှားနေတာတွေ့ရတယ်လို့ USA Today သတင်းစာမှာပီတာနာဗာရိုကအတွေ့အမြင်ဆောင်းပါးတစ်ပုဒ်ရေးသားခဲ့တာဖြစ်ပါတယ်။ဒီဆောင်းပါးထွက်လာခဲ့တဲ့နောက်မှာတော့သမ္မတအင်ဂျူမဟာဗျူဟာဆက်ဆံရေးဆိုင်ရာအကြီးအကဲအလစ်ဆာဖာရာကဒီနဗာရိုရဲ့ဆောင်းပါးဟာသူ့ရဲ့အာဘော်သက်သက်တာဖြစ်ပြီးသမ္မတအင်ဂျူရဲ့အတီးပြုတ်ချက်ရယူရေးတာတာမဟုတ်ကြောင်းပြောပါတယ်။ဒါအပြင်သမ္မတထရမ့်ဟာသူ့အစိုးရအဖွဲ့ကိုအကြံပေးနေတဲ့ဆေးပညာရှင်တွေရဲ့ဆေးပတ်ဆိုင်ရာကျွမ်းကျင်မှုကိုတံပိုးထားကြောင်းလည်းပြောပါတယ်။သမ္မတအင်ဂျူမှာဒီဆောင်းပါးနဲ့ပတ်သက်ပြီးမေးမြန်းရမှာတော့သမ္မတထရမ့်ကဒါဟာပီတာနဗာရိုရဲ့အမြင်ဖြစ်ပြီးသူကတော့ဒေါက်တာဖောက်ချီနဲ့တိတ်ကောင်းတဲ့ဆက်ဆံရေးရှိတယ်လို့ဖြေကြားခဲ့ပါတယ်။ဒေါက်တာဖောက်ချီကတော့သူ့ရဲ့ကျွမ်းကျင်မှုနဲ့အကြံပေးချက်တွေကိုသမရအင်မျိုးကရှော့တွက်ဖို့ဘာကြောင့်ကြိုးစားရလဲဆိုတာစဉ်းစားမရပါပဲ။ဒီလိုလှုပ်ဆောင်တာအနှုတ်သဘောပဲဆောင်မယ်ဆိုတာသူတို့သိလာကြပြီလို့ထင်ကြောင်း Atlantic Magazine ရဲ့မေးမြန်းခန်းမှာဖြေကြားခဲ့ပါတယ်။သမရထရမ့်ဟာကိုရိုနာဗိုင်းရပ်စ်ကြောင့် American စီးပွားရေးကျဆင်းနေတာကိုပြန်ပြီးမြင့်တင်ဖို့ကြိုးစားရမှာဒေါက်တာဖောက်ချီနဲ့တခြားအစိုးရဆေးပညာရှင်တွေရဲ့လှုပ်ဆောင်တွက်ချက်မှုတွေကိုမကြခင်ရပ်ပိုင်းတွင်းမှာပဲဝေဖန်ခဲ့တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်တက်နေတဲ့ကာဝယ်ဆေးထိုးတဲ့အစီအစဉ်ကိုဆက်ပြီးလှုပ်ဆောင်ကြဖို့ကမ္ဘာ့ချမ်းမာရေးအဖွဲ့ WHO နဲ့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF တို့ကဗိုလ်တပူးနေမှာကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ကြပါတယ်။ဒီကာယောဂါမဖြစ်ခင်ဆယ်စုနှစ်လောက်ကာလကိုပြန်ကြည့်ရင်ကလေးငယ်တွေအတွက်ကာဝယ်ဆေးထိုးပြနိုင်တဲ့နှုန်းဟာ85ရာခိုင်နှုန်းမှာပဲတက်နေပြီးအဲ့ဒီနှစ်တွေအတွင်းခန့်မှန်းခြေတစ်နှစ်ကိုကာဝယ်ဆေးမထိုးရတဲ့ကလေးငယ်ပေါင်း14သန်းအနည်းဆုံးရှိနေတယ်လို့ကြေညာချက်မှာဖော်ပြပါတယ်။လူလူကျမ်းမာရေးဆိုင်ရာသမိုင်းကိုကြည့်မယ်ဆိုရင်ကာဝယ်ဆေးဟာအစွမ်းအထက်ဆုံးလက်နက်တစ်ခုဖြစ်တာကိုတွေ့နိုင်ပြီးကလေးငယ်တွေအတွက်ဘယ်တော့ကနေမှမတူအောင်ကာဝယ်ဆေးထိုးပြီးအကာအကွယ်ပေးထားနိုင်ခဲ့တယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ်။ဒါပေမဲ့အခုဖြစ်ပေါ်နေတဲ့ကာယောဂါကကာဝယ်ဆေးထိုးလို့မှုကိုနှေးသွားစေတယ်လို့နေအိမ်တွေမှာပဲနေဖို့ထုတ်ပြန်ထားတဲ့အမိန့်တွေစီးပွားရေးချက်တင်းမှုတွေနဲ့တခြားအတားအဆီးတွေကြောင့်ဆယ်ဝန်တွေဆေးကန်းတွေစီမသွားနိုင်ပဲဖြစ်နေကြတာပါ။WHO ကနောက်ဆုံးကိုက်ယူတဲ့စစ်တမ်းအရဆိုရင်2020ပထမ4လပတ်ထဲမှာကလေးငယ်တွေကိုထိုးပြဖို့တတ်မှတ်ထားတဲ့ဆုံစုနာမိခင်နဲ့ကြံ့ညာချောင်းဆိုးကာဝယ်ဆေးတွေကိုသူ့အချိန်နဲ့သူထိုးတဲ့ကလေးအရေအတွက်ကတိတိတသားရော့ကျသွားတာတွေ့ရပြီးဒါကနှစ်ပေါင်း30တွင်ပထမဆုံးကျဆင်းသွားတာဖြစ်ကြောင်း WHO ကပြောပါတယ်။ဘရာဇီးနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရလို့ quarantine လုပ်တီးခြားခွဲနေတဲ့သမ္မတဂျိုင်းဘိုဆိုနာရိုနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုကြပါတယ်။သမ္မတဘိုဆိုနာရိုရဲ့ကိုရိုနာဗိုင်းရပ်စ်ရောဂါဆန်ရံတုံ့ပြန်ဆောင်ရွက်မှုကိုစိတ်ပြတ်နေတဲ့ဆန္ဒပြသူတွေဟာဒီကာယောဂါကြောင့်တည်ဆုံးထိခိုက်ရသူတွေအတွက်ကိုရည်စူးပြီးသူတို့ကိုစားလက်ဝက်ကတိုင်တွေကိုမြို့တော်ဘရာဇီးလီးယားကတက်တော်အပြင်မှာအင်ကာနိကစိုက်ထူဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ကုန်သွယ်ရေးတမကအဖွဲ့ဝင်တွေဌာနေတိုင်းသားတွေနဲ့ LGBT အရေးလှုပ်ရှားသူတွေပါဝင်တဲ့ဆန္ဒပြသူတွေကသမ္မတကိုတရားဆွဲဆိုဖို့တောင်းဆိုတဲ့ပန်ကြားတော်ကိုလွှတ်တော်ကိုပေးပို့ခဲ့တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါရဲ့တက်ရောက်မှုပေါ်ရှော့ပေါ်ပြောလို့ရှိတာကြောင့်သမ္မတဘိုဆိုနာရိုဟာခြေခြေပြန့်ပြန့်အဝေးပန်းခံနေရတာပါ။ဘရာဇီးနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးရသူက9,400ကျော်ရှိပြီးဒါအမေရိကန်ပြည်ရင်ဒုတိယအများဆုံးသေဆုံးမှုရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။ဘရာဇီးမှာဒီရောဂါအကူးဆက်ခံရသူက2,000နီးပါးရှိနေပါပြီ။မေလ25ရက်နေ့ကရဲဖမ်းထားစဉ် African American မျိုးသား George Floyd သေဆုံးခဲ့ရတာနဲ့ပတ်သက်ပြီးတေမှုတေကင်းဆိုင်ရာမှားယွင်းတဲ့တရားဆွဲဆိုမှုအဖြစ်မင်းနီဆိုတာပြည်နယ်မီနီယာပိုလစ်မြို့နယ်ကျူးလွန်သူရဲအရာရှိ၄ဦးတို့ကိုသူ့မိသားစုကတရားဆွဲဆိုလိုက်ပါတယ်။ဒီမှုမှာရဲအရာရှိဟောင်းဒက်ရက်ချာဗင်ကိုဒုတိယဆင့်လူသတ်မှုနဲ့ဆွဲချက်တင်ထားတာဖြစ်ပြီးကျန်၃ဦးကိုတော့ဒုတိယဆင့်လူသတ်မှုဖြစ်မြောက်ရေးအတွက်အကူအညီပေးသူတွေအဖြစ်ဆွဲချက်တင်ထားတာပါ။သူတို့၄ဦးစလုံးကိုအခင်းဖြစ်ပေါ်တဲ့နေ့နောက်တနေ့မှာပဲအလုတ်ကဖြုတ်ဖြစ်ခဲ့တာပါ။ ဒီအချင်းဖြစ်ပေါ်မှုကနေရဲရဲရက်စက်တဲ့လှုပ်ဆောင်ချက်တွေကိုဆန့်ကျင်ကြောင်းနဲ့တရားမျှတပြီးခွဲခြားဆက်ဆံမှုမရှိစေရတဲ့အတွက်အမေရိကန်နိုင်ငံတွင်းမှာသာမကကမ္ဘာမျိုးကြီးတွေမှာပါဆန္ဒပြတောင်းဆိုမှုတွေပေါ်ပေါက်လာခဲ့တာပါ Floyd ရဲ့မိသားစု၈နှစ် Ben Crump ကဒီမှုနဲ့ပတ်သက်ပြီးမိသားစုကနစ်နာကြေးရလို့ကြောင်းနဲ့ဒါကခွဲခြားဆက်ဆံခံရတဲ့အထူးသဖြင့်လူငယ်တွေပေါ်မှာနောက်မှရဲတွေကမှားယွင်းစွာတပ်ဖြတ်မှုတွေမလုပ်ဖို့ဖြစ်ကြောင်းပြောကြားခဲ့ပါတယ်
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ဒိုင်းနိုမီတာ40 kHz 9.13 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် Viewing American အသံရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုကျွန်တော်ရဲမထွန်းကဆက်လက်ကြီးညာသွားပါမယ်ထိုင်ဝမ်ကတက္ကသိုလ်ဒီမှာပညာသင်ကြားနေကြတဲ့မြန်မာကျောင်းသားတွေကိုကျောင်းပြန်လာတက်ဖို့ခွင့်ပြုကြောင်းထိုင်ဝမ်ပညာရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့ကကြေညာလိုက်ပါတယ်။ထိုင်ဝမ်ရေးပေါ်အခြေအနေထိန်းချုပ်ရေးဗဟိုဌာန CECC ကCOVID-19ကူးစက်မှုနှုန်းနည်းတဲ့နိုင်ငံတွေနဲ့ကူးစက်မှုနည်းတာနဲ့အသင့်နဲ့ကြားမှရှိတဲ့နိုင်ငံတွေကိုစီးရင်ပြုစုနေခြင်းကလေးကစလို့နိုင်ငံတကာကျောင်းသား431ယောက်ကိုထိုင်ဝမ်ကိုပြန်လာပြီးကျောင်းတက်ခွင့်ပြုလိုက်ပြီးဖြစ်တယ်လို့လည်းထိုင်ဝမ်ပညာရေးဝန်ကြီးဌာနကပြောပါတယ်။အခုကြေညာချက်အရရောဂါကူးစက်မှုနည်းတဲ့စီးရင်ဝင်နိုင်ငံတွေကကျောင်းသားကိုထိုင်ဝမ်မှာကျောင်းတက်ဖို့ပြန်လာခွင့်ပေးလိုက်တာလည်းဖြစ်ပါတယ်။ကိုစက်မှုနှုန်းတိတ်မများတဲ့နိုင်ငံနဲ့နေပြည်စီးရင်တွေထဲမှာမြန်မာပါဝင်နိုင်ငံနဲ့နေပြည်စကုပ်ခုရှိပြီးကိုဗစ် -19 ကြောင့်ပြန်မလာနိုင်တဲ့ကျောင်းသား6800နီးပါးအခုခွင့်ပြုတဲ့အထက်အကျုံးဝင်ပါတယ်။အများစုကဟောင်ကောင်ကျောင်းသားတွေဖြစ်ပါတယ်။အခုထိကျောင်းသား292ယောက်ပြန်ရောက်လာပြီလို့လည်းထိုင်ဝမ်ပညာရေးဝန်ကြီးဌာနကပြောပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာကိုဗစ် -19 ကိုစက်မှုနှုန်းမြင့်တက်လာနေတဲ့အတွက်တိုကျိုအချုပ်ရေးမှူးယူရီကိုကိုအီကဲကဗုဒ္ဓဟူးနေ့ကအမြင့်ဆုံးသတိပေးချက်ကိုထုတ်ပြန်လိုက်ပါတယ်။တိုကျိုမြို့မှာအရေးပေါ်အခြေအနေကြီးညာထားတာကိုမေလနောက်ပိုင်းကပြန်ရုပ်သိမ်းခဲ့ပြီးစီးပွားရေးလုပ်ငန်းတွေပြန်ဖွင့်ခွင့်ပေးခဲ့တာပါ။မနေ့ကတည်းကတိုကျိုမှာယောဂကုသသူလူနာသက်165ယောက်ရှိခဲ့ပြီးတင်းနာတွေက119ယောက်နဲ့အင်္ဂါနေ့က143ယောက်ရှိပါတယ်။စားတောက်ဆိုင်တွေ၊ဈေးဆိုင်တွေနဲ့ night club တွေအနေနဲ့ယောဂကာကွယ်ရေးစည်းမျဉ်းတွေကိုအပြည့်အဝလိုက်နာကြဖို့နဲ့ပြည်သူတွေအနေနဲ့စီကံမလိုက်နာတဲ့နေရာတွေကိုရှောင်ရှားဖို့အချုပ်ရေးမှူးကိုယ်ကြီးကတိုက်တွန်းထားပါတယ်။စစ်ရုံတွေမှာ COVID-19 လူနာတွေပိုများလာပြီးတရင်အလုံးလောက်မရှိတော့ဘူးလို့လည်းကိုယ်ကြီးကပြောပါတယ်။
こちらの方は重症患者数は
医療チームは負担も関与されているルナ家とか具合体しびめ西洋帝やれルナ類が連綿突破られてばれと宇宙医務公益系が提備とられば。あぐれし日本内外ま COVID-19 ヨガ骨折数8100兆ね、低損度325兆しばれ。တောင်တရုတ်ပြင်လဲတဲ့နိုင်ငံအများပိုင်တဲ့နေပြည်တော်ဆူထားတဲ့ကိစ္စမှာတရုတ်နိုင်ငံနဲ့အငင်းပွားနေပြီးတရုတ်နိုင်ငံကြောင့်နေပြည်ပိုင်ဆိုင်မှုချိုးဖောက်ခံရတဲ့နိုင်ငံတွေကိုအမေရိကန်နိုင်ငံကထောက်ခံအားပေးသွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပုံပီယိုကဗုဒ္ဓဟူးနေ့ကပြောလိုက်ပါတယ်။ဒါပေမဲ့စီးရီးနီလန်ထဲတန်တမာရေးနီလန်အရာထောက်ခံသွားမှာလို့လည်းသူကပြောပါတယ်
။ And we'll go provide them the assistance we can, whether that's in multilateral bodies, whether that's in ASEAN,
any နိုင်ငံတွေကကျွန်တော်တို့တက်နိုင်တဲ့ထောက်ပံ့မှုတွေပေးရတော့ပါမယ်။နိုင်ငံတကာဖွဲ့စည်းတွေမှာပဲဖြစ်ဖြစ် ASEAN ဖွဲ့မှာပဲဖြစ်ဖြစ်တရားဥပဒေကြောင်းရပဲဖြစ်ဖြစ်နိလန်အလုံးကိုအသုံးပြုပြီးအပိထောက်ခံတော့ပါမယ်လို့သတင်းတော်တွေကိုဝန်ကြီးပုံပီယိုကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်နဲ့တရုတ်တို့ပိုင်ဆိုင်တယ်လို့ကြေညာတောင်းဆိုထားတာတွေအားလုံးဒီဘက်ကိုအမေရိကန်နိုင်ငံကလက်မခံပဲပယ်ချကြောင်းတင်းနာနေတုန်းကကြေညာခဲ့တာပါ။အဲ့ဒီကြေညာချက်ဟာတောင်တရုတ်ပင်လယ်ကိုတရုတ်တို့ပိုင်ဆိုင်တယ်လို့ကြေညာထားတာကိုလုံးဝတရားမဝင်ဘူးဆိုပြီးပထမဆုံးအကြိမ်ပယ်ချလိုက်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံကချက်ချင်းဆိုသလိုပဲအမေရိကန်ရဲ့ယက်တီချက်ဟာဒေတာတွေတင်းမာမှုတွေတိုးစေလိမ့်မယ်ဆိုပြီးပြန်လည်တုံ့ပြန်ပြောဆိုခဲ့ပါတယ်။တောင်တရုတ်ပင်လယ်ရဲ့နယ်မြေပိုင်ဆိုင်ကြောင်းတရုတ်တို့ရဲ့တောင်းဆိုချက်တွေကိုအမေရိကန်နိုင်ငံကအစဉ်တစိုက်ဆန့်ကျင်နေကြတာဖြစ်တယ်လို့တောင်တရုတ်ပင်လယ်ရဲ့စစ်သင်္ဘောတွေပုံမှန်ဆေးလွတ်ပြီးပင်လယ်ရေကြောင်းလက်လက်ခွင့်ကိုထိန်းသိမ်းကြောင်းပြသလေးရှိပါတယ်။စွန့်ရဲ့အရေးမြင့်ကျွဲဝါတယ်လို့ယူဆထားတဲ့တောင်တရုတ်ပင်လယ်ရေပြင်ရဲ့90ရာခိုင်နှုန်းကိုပိုင်ဆိုင်ကြောင်းတရုတ်တို့တောင်းဆိုကြေညာထားချိန်မှာပဲဒေတာရင်းကဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်၊ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတို့ကလည်းတောင်တရုတ်ပင်လယ်ရဲ့အစိပ်ပိုင်းတချို့ကိုပိုင်ဆိုင်ကြောင်းကြေညာထားတာပါ။ကျွန်တော်ချမ်းချမ်းကျွန်းဆွေကိုမုတ်တုံမိုးစတင်ဝင်ရောက်နေချိန်မှာပဲမဲခေါင်မြေကျောင်းတစ်လျှောက်ကလယ်သမားတွေနဲ့ငါးဖန်းတင်္ဂါတယ်ရီမိုးကိုမျောနေကြရပြီဖြစ်ပါတယ်။မဲခေါင်မြေကြီးဟာဥရိယာတိပြောင်းလဲမှုနဲ့မြေတစ်လျှောက်ဆက်တမန်တွေတိဆောက်ထားတာကြောင့်ဒီနေ့မြေရေမြတ်တာပြင်က260အတွင်းအနေဆုံးစစ်ကိုရောက်လို့သွားခဲ့ပါတယ်။မြန်မာ၊လာအို၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေထဲဖြတ်ကျော်စီစဉ်တဲ့မဲခေါင်မြေမြေနေမြဝန်ဒေသမှာပြည်ခဲ့တဲ့2019ခုနှစ်မေလနဲ့နှိုင်းစာရဲ့ဒီနေ့မေလမိုးရွာသွန်းမှုနှုန်းက 68ရာခိုင်နှုန်းကျော်ကျသွားခဲ့တယ်လို့မဲခေါမီကော်မရှင်ကပြောပါတယ်။ဇွန်လမှာတော့မနစ်ကတည်းက83ရာခိုင်နှုန်းပိုနေသွားလို့အခြေအနေပိုဆိုးသွားခဲ့ရပါတယ်။ဒါကြောင့်မုခံမှုတာရှိရာရေကြီးတာနဲ့ရာသီဥတုပြင်းထန်လွန်တာတွေဟာမဲခေါမီနဲ့မြန်မာနိုင်ငံတွေအဓိကကြုံတွေ့နေရတဲ့ပြဿနာတွေဖြစ်တယ်လို့လည်းကော်မရှင်ရဲ့နှစ်စဉ်အစည်းအဝေးခန်းစာမှာပါရှိပါတယ်။သိပ္ပံပညာရှင်တွေကတော့ Pacific သမုဒ္ဒရာရဲ့ El Niño ရေစီးကြောင်းလို့ပဲအိန္ဒိယသမုဒ္ဒရာရဲ့ Dipole လို့ခေါ်တဲ့ဥတုရာသီအခြေအနေကမုခံတာနဲ့ဆက်ဆက်နေတယ်လို့ပြောပါတယ်။ကမ္ဘာကြီးပူနွေးလာကြတဲ့အဲ့ဒီ Dipole အခြေအနေကိုပိုပြီးဆိုးရွားစေတာကြောင့်အရင်ကအိန္ဒိယသမုဒ္ဒရာရဲ့ Dipole က16နှစ်ကျော်မှတစ်ခါပြန်ပေါ်တာဖြစ်ပေမဲ့အခုတော့6နှစ်ကျော်မှတစ်ခါဖြစ်လာလိမ့်မယ်လို့သိပ္ပံပညာရှင်တွေကခန့်မှန်းတွက်ချက်နေပါတယ်။ဥတုရာသီပြောင်းလဲတာနဲ့မဲခေါင်မြစ်ပေါ်ဆက်ဒမန်တိဆောက်တန်တစ်ခုကိုဒွန်တွဲလိုက်တဲ့အခါမှာတော့တိတ်ကိုအနေရများတဲ့အခြေအနေကိုရောက်ရှိသွားခဲ့ပါတယ်။မဲခေါင်မြစ်ကြောင်းတခြားတိဆောက်ဖို့စီစဉ်ထားတဲ့ဆက်ဒမန်စုစုပေါင်း140လောက်ရှိပြီးအများစုကတရုတ်နိုင်ငံထဲမှာဖြစ်ပါတယ်။မြစ်ကြီးတခြားရေနှဲရတာကဆယ်တွေတိဆောက်လို့ဆိုတဲ့အချက်ကိုတရုတ်နိုင်ငံကညှင်းဆိုထားပါတယ်။ Ainsanath INC သုတေသနကုမ္ပဏီကလည်းဧပြီလရုံးကတရုတ်နိုင်ငံကမဲခေါင်မြစ်တဘာဝအတိုင်းစီစဉ်မှုကိုကန့်သတ်ပြီးတာတမန်တွေနဲ့မြစ်ရေကိုတူလောင်ခဲ့တယ်လို့အစီရင်ခံထားပါတယ်။မနစ်ကမုတ်တုံရာသီမှာမဲခေါင်မြစ်ရေမျက်နှာပြင်က 1.5 မီတာသာရှိတာမို့ပုံမှန် 9.5 မီတာရဲ့သုံးပုံတစ်ပုံသာရှိပါတယ်ခင်ဗျာ။ကြတာပရိနေမနပိုင်းအောင်ဆွမ်းရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကြတာပရိနေနေနဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့လူခွင့်ရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အသစ် Thomas Andrews ရဲ့ပထမဆုံးကြိမ်အစီအခံတင်ပြမှုကိုနိုင်ငံတကာလူခွင့်ရေးအဖွဲ့တွေကကြိုဆိုလိုက်တဲ့အကြောင်းတင်ပြမှာပါကျမအင်ဂျင်နိုင်ပါရှင်လူခွင့်ရေးအထူးကိုယ်စားလှယ်အသစ် Thomas Andrews ရဲ့ပထမအကြိမ်အစီအခံတင်ပြချက်ကိုကြိုဆိုလိုက်တဲ့ AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကတော့မြန်မာနိုင်ငံမှာပြင်းထန်လာတဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကနေပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့အခြေအနေကိုဘယ်လိုအဆုံးသတ်အောင်လုပ်နိုင်မလဲလို့ AI ကိုယ်စားလှယ် Joseph Freeman ကလူခွင့်ရေးကောင်စီညီလာခံမှာ Video Conference ကနေအခုလိုမေးခွန်းထုတ်သွားပါတယ
် Mr. Andrews.What further concrete actions could the international community
Mr. Andrews ခင်ဗျာမြန်မာနိုင်ငံမှာဖြစ်နေတဲ့လူနည်းစုတွေအပေါ်နှိမ့်ဆက်နှိမ့်ပတ်မှုတွေကိုအကာအကွယ်ပေးရင်းပြည်ထောင်ကနေကင်းလွတ်ခွင့်ရနေတဲ့တန်တရာကြီးကိုရပ်တန့်ဖို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့နောက်ထပ်ခိုင်မာတဲ့အရေးယူဆောင်ရွက်မှုမျိုးဘာလို့ပေးနိုင်တယ်လဲလို့မိကွန်းထုတ်သွားတာဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့44ကြိမ်မြောက်လူခွင့်ရေးကောင်စီပုံမှန်အစည်းအဝေးမှာမြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ဇူလိုင်လ13နဲ့14ရက်နှစ်ရက်တာဆွေးနွေးခဲ့ကြရမှာနောက်ဆုံးနေ့မှာ AI အဖွဲ့အပါဝင်အစိုးရမဟုတ်တဲ့ NGO အဖွဲ့ပေါင်း6ဖွဲ့ကနေဆွေးနွေးတင်ပြခွင့်ရခဲ့တာပါရခိုင်နဲ့ချင်းပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေမှာကလေးတငယ်တွေအကြမ်းဖက်ခံရမှုနှုန်း6ဆလောက်ပိုပြီးများလာကြောင်းပြီးခဲ့တဲ့လကအစီရင်ခံစာထုတ်ပြန်ခဲ့တဲ့ Save the Children အဖွဲ့က Dori Drope ကမြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေတိုးတက်လာဖို့ဗတ်ပေါင်းစုံကနေအရေးယူဆောင်ရွက်ဖို့အခုလိုတိုက်တွန်းသွားပါတယ်
။ International courts and multilateral mechanisms including the Human Rights Council
မြန်မာနိုင်ငံကနောက်ထပ်အပြစ်ချိုးဖောက်မှုတွေတားဆီးနိုင်ဖို့လူခွင့်ရေးကောင်စီ၊လုံခြုံရေးကောင်စီစတဲ့နိုင်ငံတကာယန္တရားတွေပါဝင်နိုင်ငံတကာခုံရုံးတွေကနေဗတ်ပေါင်းစုံလှုပ်ထုံးလုပ်နည်းတွေနဲ့အညီပြက်ပြက်သားသားအရေးယူတင်ပါတယ်။ဒါအပြင်ကလေးတငယ်တွေအပေါ်ပြင်းထန်ဆိုးရွားတဲ့ပြစ်မှုကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးတင်ပြနေတဲ့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့နှစ်စဉ်အစီရင်ခံစာအပါအဝင်နိုင်ငံတကာအစီရင်ခံစာတွေကိုမဖြစ်မနေအကာအကွယ်ပေးပါလို့ပြောသွားတာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အသစ်ဖြစ်လာတဲ့ Thomas Andrews ကလည်းမြန်မာနိုင်ငံမှာပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ရေးတာဝန်ခံမှုတာဝန်ယူမှုရှိလာစေရေးအလွန်အင်မတန်လိုအပ်နေကြောင်းတုံ့ပြန်ပြောဆိုခဲ့တယ်လို့ဒါနဲ့ပတ်သက်လို့လည်းသူ့အနေနဲ့အဓိကစောင့်ကြည့်အစီရင်ခံမဲ့အချက်9ချက်မှာပါဝင်ကြောင်းပြောဆိုခဲ့ပါတယ်1961-95 ခုနှစ်ကအမေရိကန်ပြည်ထောင်စုမိန်တီနယ်ရဲ့အောက်လွှတ်တော်အမတ်ဖြစ်ခဲ့သူ Thomas Andrews ဟာမြန်မာဒီမိုကရေစီရေးလှုပ်ရှားမှုမှာထဲထဲဝင်ဝင်ကူညီခဲ့သူလည်းဖြစ်ပါတယ်။ဒါကြောင့်အခုလိုလူခွင့်ရေးအထူးကိုယ်စားလှယ်တပ်ဦးအနေနဲ့မူရည်တည်ချက်အပေါ်မှာသူ့ရဲ့မြန်မာရေးကျွမ်းကျင်နားလည်မှုနဲ့ကင်တွယ်နိုင်မဲ့သူအကောင်းဆုံးအနေထားမှာရှိနေတယ်လို့ဒီတိန်အခြေဆိုင်မြန်မာလူခွင့်ရေးလှုပ်ရှားမှုကွန်ရက် PHRN အမှုဆောင်ညွှန်ကြားမှုဦးကျော်ဝင်းက VOA ကိုပြောပါတယ်။
သူကဝါရင်နိုင်ငံကြီးတမတယောက်ဆိုရင်ပြောရင်လည်းမမှားဘူးပေါ့နော်။နောက်မြန်မာအရေးကိုတော်တော်လေးကိုဟိုအနည်းကက်ကက်ဟိုအခြေတွင်းကိုချင်းချင်းချင်းကက်လုပ်ဆောင်ခဲ့တဲ့နေ ဟိုသူတော်တော်လေးကိုအသက်တောပါဝင်ခဲ့တဲ့လူတယောက်ဖြစ်တယ်။အဲဒီလူဟိုဆက်တုံးသက်ကြီးချင်းအဖြစ်မြန်မာအရေးကိုတော်တော်လေးကိုနားလေတဲ့လူတယောက်ဖြစ်တယ်ဆိုတော့ပြကြတာပေါ့နော်။အဲဒီအတွက်ဟိုလူခွင့်ရေးကိစ္စကြတော့ကျွန်တော်တို့မြင်တာကတော့ဟိုနိုင်ငံရေးရချင်းကတ်တာတဲ့လူခွင့်ရေးရဲ့ဟို key principle ကနေချင်းကတ်တာမျိုးတော့ဖြစ်တင်တယ်။ဆိုအဲ့ဒီဟာမျိုးကိုသူလည်းအကောင်းဆုံးနားလေသဘောပေါက်တဲ့လူတယောက်ဆိုတော့မလွဲမသွေပြောလို့ရတယ်။ဆိုတော့ကျွန်တော်တို့မြင်တာတော့ကျွန်တော်တို့နေနေတော့ဟိုအားရချင်းနေမှုရှိပါတယ
်။ဟုတ်ကဲ့ဒါဆိုရင်သူ့အရင်တာဝန်ထမ်းဆောင်ခဲ့တဲ့ပါမောခရန်ဟီလီနဲ့ရောဘလို့ကွာခြားချက်တွေရှိနိုင်မလဲရှင
်လက်ရှိဒီတော်မင်ရူးအနေနဲ့လုတ်ပိုင်ခွင့်ရှိတဲ့အားတော့သူရန်ဟီလီနော်လုတ်ခဲ့တယ်လို့နော်ရန်ဟီလီကလည်းသူပြောခဲ့တဲ့စကားတွေကလည်းဒါလူခွင့်ဓမ္မတယောက်အနေနဲ့ပြောဖို့ပြောမယ်စကားတခုသူပြောခဲ့တာဟိုပျော်မြောက်စွာသူ့ရဲ့တာဝန်သူထမ်းဆောင်ခဲ့တဲ့ကျွန်တော်တို့တော်တော်လေးသူ့ကိုကိုပြုပါတယ်ဒါကျွန်တော်ထင်တာတော့တော်မင်ရူးလည်းဗာမျိုးဖြစ်နိုင်တယ်လို့ကျွန်တော်မြင်တယ်ဘာကြောင့်လဲသူ့ရဲ့ဟို notch ခံသမိုင်းကိုပြန်ကြည့်မယ်ဆိုရင်ဓမ္မပီနဲ့ဖြည့်ပြည့်မှုတော်တော်လေးနဲ့ဆိုင်တယ်တော်တော်လေးကိုနေပေါင်းမြောင်များစွာကြည့်ရဗမာပြည်နဲ့ပတ်သက်မြန်မာအရေးကိုသူလှုပ်လာတယ်ဆိုတော့ UK US ရဲ့ Congress မှာဆွေးလဲသူတော်တော်လေးကိုအလုပ်လှုပ်လာတယ်ဗမာပြည်နဲ့ပတ်သက်လို့ဟိုရန်ကြီးလီတက်ကိုပိုတိောက်မယ်လို့ကျွန်တော်မြင်တယ်တချို့ချက်လက်ပြီးမှာပေါ့နော
် Thomas Andrews ဟာ Nobel ငြိမ်းချမ်းရေးဆုရှင်များရဲ့ဒေါအောင်ဆန်းစုကြည်နဲ့မြန်မာပြည်သူများအရေးစုပေါင်းလှုပ်ရှားမှုအဖွဲ့မှာ2000ခုနှစ်ကအထွေထွေအတွင်းရေးမှုဖြစ်ဆောင်ရွက်ခဲ့တယ်လို့အဝေးရောက်ညွန်ပေါင်းအစိုးရ NCGUB နဲ့ Eurobarma Network ကွန်ရက်အဖွဲ့တွေအတွက်အကြံပေးပုဂ္ဂိုလ်ဖြစ်လဲဆောင်ရွက်ခဲ့တာပ
ါ COVID-19 ကာယရောဂါထိန်းချုပ်ရေးအတွက်ကျောင်းပေါ်ရာဆောင်တွေကိုစက်ပိတ်ထားဖို့ညွှန်ကြားချက်ထုတ်ပြန်လိုက်တဲ့သတင်းကြောင့်ဝေးလံတဲ့ဒေသတွေကကျောင်းသားတွေပညာရေးထိခိုက်မှုကိုစိုးရိမ်နေအကြောင်းကိုပြောပြပါမယ်ကျွန်တော်မိုးစောပါကာယရောဂါအန္တရာယ်ကာကွယ်တဲ့အနေနဲ့နေပြည်တော်ကောင်စီတိုင်းဒေသကြီးနဲ့ပြည်နယ်တွေအားလုံးမှာရှိတဲ့ဘော်ဒါဆောင်ဖွင့်လှစ်ထားတဲ့ပုဂ္ဂလိကကိုယ်ပိုင်အထက်တန်းကျောင်းတွေဘော်ဒါဆောင်တွေနဲ့ဘာသာရပ်တင်ကိုယ်ပိုင်တင်တန်းကျောင်းတွေကိုပြန်ဖွင့်ခွင့်မပေးဖို့ COVID-19 ကာကွယ်ကူတာထိန်းချုပ်ရေးအမျိုးသားအဆင့်ဘိုကော်မတီကမနေ့တုန်းကရက်စွဲနဲ့ပညာရေးဝန်ကြီးဌာနကိုပေးပို့တဲ့စာဟာလူမှုကွန်ရက်စာမျက်နှာတွေမှာပြန့်နှံ့ခဲ့တာဖြစ်ပါတယ်အခြေခံပညာဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးကိုလေးဝင်းကဘော်ဒါဆောင်တွင်မဖွင့်ဖို့ဆိုတဲ့ညွှန်ကြားစာသူတို့စီမရသေးကြောင်းပညာရေးဝန်ကြီးဌာနကသူတို့ဌာနကိုညွှန်ကြားလာမှသာသက်ဆိုင်ရာပြည်내နဲ့တိုင်းဒေသကြီးတွေကိုဆက်လက်စာထုတ်ပြန်ပေးမှာဖြစ်ကြောင်းပြောပါတယ်COVID-19 ကာကွယ်ကူတာထိန်းချုပ်ရေးအမျိုးသားအဆင့်ဘိုကော်မတီကဒီလိုညွှန်ကြားလာမယ်ဆိုရင်တော့လိုက်နာဖို့လိုအပ်ကြောင်းဦးကိုလေးဝင်းကဆက်ပြောပါတယ်
ကိုဗစ်စင်ထရယ်ကော်မတီကပြောထားတာဒါကျမကြီးဒါကိုဗစ် 19 အတွက်တကယ်လိုအပ်ချက်ရှိလို့ဒါဒီလိုမလုပ်ရင်မဖြစ်လို့ဆိုတဲ့အနေထားမျိုးနဲ့အဆုံးဖြတ်ထားတာဖြစ်တဲ့အတွက်အဲ့ဒါကိုတော့ကျွန်တော်တို့ကချိုးဖောက်လို့မရဘူ
းဘော်ဒါဆောင်ကျောင်းတွေကိုစက်ပိတ်ထားမယ်ဆိုရင်ဝေးလံတဲ့ဒေသကကျောင်းသားတွေအတွက်နစ်နာမှာကိုလည်းပညာရေးအတိုင်းဝိုင်းကစိုးရိမ်နေပါတယ်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကပုဂ္ဂလိကပညာရေးကဏ္ဍအတွင်ရင်မှုဦးကျော်မင်းခန့်ကတော့ကျောင်းထွက်တဲ့ဥယျာဉ်တိုးလာမှာကိုစိုးရိမ်နေလို့ပြောပါတယ
်။ပညာရေးကဒီတစ်ခုတည်းခြံထားခြင်းအပြင်ကျောင်းသားတွေက draw အများကြီးဖြစ်သွားနိုင်တယ်။ဘာကြောင့်လဲဆိုတော့နေဒီမှာကဒီကိုပိုင်ကျောင်းမဲ့တက်တဲ့အစိုးရကျောင်းမဲ့တက်တဲ့မြို့တက်ပြီးဘော်ဒါဆောင်နေပြီးတော့မှတက်ကြရတဲ့ကလေးတွေကအများကြီးကိုမြို့ပေါ်မှာနေတဲ့ကျောင်းသားတွေစိတ်ယတနာမရှိပေမဲ့တောနယ်တွေကနေတက်ပြီးတော့မြို့ပေါ်ကိုပညာရေးကောင်းကောင်းလိုချင်တဲ့ကလေးတွေအတွက်ကအခက်အခဲအများကြီးကြုံနိုင်တယ်ဒီညွှန်ကြားချက်တွေကလေဘလောက်တောင်ဖြစ်သွားမလဲဆိုရင်အစိုးရဆက်တန်းအဆင့်ကိုစဖွင့်တဲ့အခါမှာ80ရာခိုင်နှုန်းလောက်ဒီကျောင်းလေးကိုကျောင်းသားရောက်မှာမဟုတ်ဘူး
ကျောင်းထွက်နှုန်းတိုးလာနိုင်တဲ့အန်ဒီရ်နဲ့ပတ်သက်ပြီးပုဂ္ဂလိကပညာရေးကွန်ရက်အနေနဲ့အစိုးရကိုစာပေးဖို့ပြင်ဆင်နေတယ်လို့သတင်းစာရှင်းလင်းပွဲပြုလုပ်သွားဖို့ရှိကြောင်းလည်းဦးကျော်မင်းခန့်ကဆက်ပြောပါတယ်လာရှိုးမြို့တအန်းပညာရေးဘော်ဒါဆောင်ကဘော်ဒါအုပ်မိုင်းတင်အောင်ကအထူးသဖြင့်ဝေးလံတဲ့တောင်တန်းဒေသကကျောင်းသူကျောင်းသားတွေအတွက်အခက်အခဲဖြစ်စေကြောင်းအခုလိုပြောပါတယ
်အခုဆိုရင်တောင်ပေါ်ဒေသမှာကျွန်တော်တို့ဒီလာရှိုးရောက်လာဖို့တောင်မှတကယ်ဒီခီးစစ်ကဟိုမလွဲဘူးပေါ့လေလာရတဲ့ခီးစစ်ကတချို့ကျောင်းသူကျောင်းသားတွေအတွက်တောင်မှကျွန်တော်တို့ဘက်ကဟိုဒီအကူအညီတောင်းပြမှာပဲအကူအညီပေးလိုက်ရတာလို့ရှိတယ်တကယ်လို့တဘော်ဒါဆောင်နေမဖွင့်ရဘူးဆိုအခုကျွန်တော်တို့ဒီမှာတော့အရာကျော်ပေါ့ဒီပြိမဲ့ပြန်ခိုင်းမယ်ဆိုရင်တော့ဒီပြဿနာတော့ရှိတာပေါ့ကလေးတွေရဲ့ပညာရေးအတွက်လည်းပြဿနာရှိမယ်ပြီးတော့ဒီခီးစိတ်သွားဖို့လာဖို့ကျတော့ဒီလိုမျိုးမိုးရင်းနဲ့ဖြစ်တဲ့တောင်ပေါ်ဒေသအထိပြန်ရမယ်ဆိုရင်တို့အတွက်လည်းအခက်အခဲဖြစ်တာပေါ့
လက်ရှိမှာဗော်ဒါဆောင်ကကျောင်းသူကျောင်းသားတွေကိုကျောင်းအပ်ထားပြီးဖြစ်ကြောင်းလည်းပြောပါတယ်ကျိုင်းတုံမျိုးကပညာရေးလုပ်ငန်းတွေကိုဆောင်ရွက်နေတဲ့ကိုအားမွန်ကတော့ဗော်ဒါဆောင်တွေပိတ်လိုက်ရင်တွေ့ရမယ့်အခက်အခဲကိုအခုလိုပြောပါတယ်
တောက်တဲ့ဘုန်းကြီးဆီမှာရှိတော့လေဘောရဆောပြလိုက်လို့ရှိရင်နေရာတက်မှာကြီးရတက်မှာအလေသာဖွင့်နေတဲ့ကြီးရရှိတယ်လို့မဖွင့်နေတဲ့ကြီးရရှိတယ်လေနောက်တစ်ခုအထက်သာဖွင့်နေတဲ့ကြီးရရှိတယ်လို့အထက်သာမဖွင့်နေတဲ့နေရာတွေကအများကြီးရှိတယ် ဒေတာအောင်ပြီးပါအကြောင်းမြို့မှာလာတက်မဲ့လူတွေပေါ်တော့အားကိုးပါပဲနေတော့နောက်တစ်ခါအလေတော့အောင်ပြီးမှထဲသားမှလက်ချဲတူမှပဲလာလာတက်ရတော့သူတို့ကပေါ်တော့အကူအမနေရောအထက်တိစပေါ်တာတည်းထွေးထားတဲ့ဟာပေါ်တော့ဆောင်ကိစ္စချတော့တော်တော်များခက်ခဲကြူရမှာပေါ့ကလေးတွေက
ကျောင်းသားတွေအနေနဲ့အပြင်မှာအိမ်ကနေရမယ့်အခြေအနေနဲ့ပတ်သက်လို့လဲသူကအခုလိုဆက်ပြောပါတဲ့
မိဘတွေအဲ့လိုစတနာမယ်မသိဘူးနောက်တစ်ခုအထင်မှုလို့ရလေကလေးတွေအထင်မှုမရှိဘဲနဲ့အပြင်မှာငါမျိုးရှိဟိုဟာကြောင်းမရောက်ဘဲနဲ့ပြီးရောက်သွားမှာပေါ့
မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်တေဆုံးသူ6ဦးအပါအဝင်ကူးစက်သူ300ကျော်ရှိပြီးပြည်တွင်းမှာကူးစက်မှုမရှိသလောက်နည်းပါးပေမဲ့ဆက်လက်သတိထားကြဖို့ကိုလည်းကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
။ကရင်ပြည်နယ်မြဝတီမြို့မှာတရုတ်နဲ့မြန်မာနိုင်ငံသား18ယောက်ကိုဥပဒေမဲ့လောင်စာမှုနဲ့ဒီကနေ့ပဲဖမ်းဆီးလိုက်တဲ့အကြောင်းပြောပြပါမယ်။ကျမအေးမှာပါCOVID-19 အရေးပေါ်ကာလကတ်သတ်ချက်တွေထုတ်ပြန်ထားဆဲဖြစ်တဲ့မြောက်ရီမြို့မှာဥပဒေမဲ့လောင်ကစားနေသူတွေအဖြစ်တရုတ်နိုင်ငံသား၄ဦးမြန်မာနိုင်ငံသား၁၄ဦးကိုဖမ်းဆီးရေးယူခဲ့တာဖြစ်ပါတယ်။မြောက်ရီမြို့အမှတ်၃ရပ်ကွက်ကလောင်ကစားဂိမ်းဆိုင်တစ်ဆိုင်ကိုသတင်းအရစစ်တပ်နယ်ခြံောက်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေအပါအဝင်ဒေသခံလူမျိုးရေးအနာပိုင်တွေကရှောက်တခင်ဝင်ရောက်စစ်ဆေးဖမ်းဆီးခဲ့တာပါ။ဖမ်းဆီးမိသူတွေကိုတော့ရဇသက်ကြီးပုံမှန်နဲ့ရစကမ်းမှာအမှုဖွဲ့အရေးယူထားကြောင်းတရင်ပြည်နယ်မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပါတယ်
။ဖမ်းဆီးရေးတဲ့ဘာနိုင်ငံသားပေါ့နော်။တရုတ်နိုင်ငံသားလည်းပါတယ်၊ကျွန်တော်တို့ဟိုမြန်မာနိုင်ငံသားလည်းပါတယ်ဟုတ်။လုံးလုံးပြည်တော်မှာရဇသက်ကြီးကိုဖွင့်ထားတယ်မှာဖွင့်ထားတယ်ပါနမနဲ့ပြတ်ထားခြင်းနဲ့ဟုတ်။ဒီကုမှာတော့ပြည်ဆိုင်ကိုပြောတယ်မှာပြည်တော်ကာစီနိုအင်းလို့ပြောတင်ထားတယ်။ကာစီနိုလို့ပြောလိုက်ရတဲ့ပုံစံနဲ့ပါတာပေါ့မှာ။ဒါကတော့ကာစီနိုဖမ်းဆီးတယ်လို့ခေါ်တင်ထားတာဟုတ်။ပါနမဆိုတာအမှုဖွင့်တာပေါ့မှာဟိုစကမ်းကဖွင့်တာပေါ့ကျွန်တော်တို့ဟိုရေးရေးပိုင်နေမှုဖြစ်တဲ့အတွက်စကမ်းကတော့ပတ်နံပါတ်တက်လိုက်ပြီးတော့အဲပြင်းဒီမှတ်တော့ပါနေဆိုရင်နံပါတ်တက်တာပေါ့မှာ340 2020ဆိုပြီးတော့ဒါပတ်နံပါတ်တက်ထားပြီ
းလောင်ကစားမှာအသုံးပြုတဲ့ဂိမ်းဆက်တွေနဲ့အတူဖမ်းဆီးမိခဲ့တဲ့တရုတ်နဲ့မြန်မာနိုင်ငံသား18ဦးကိုတော့လောင်ကစားဥပဒေစက်ခွန်ကကြီး18ကကြီးလို့လည်းအရေးယူထားတယ်လို့ပြောပါတယ်ထိုင်းနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့မြောက်ရီမြို့မှာတရားဝင်လောင်ကစားတာတွေခွင့်ပြုမထားပေမဲ့မြောက်ရီခရိုင်တွေကရွှေကုတ်ကမှာတော့ကာစီနိုလောင်ကစားရုံတွေဖွင့်လှစ်ထားပါတယ်။ဒါပေမဲ့လည်းကိုဗစ် -19 ကပ်ရောဂါကာလတွာလာလှုပ်ရှားမှုတွေကန့်သက်ထားချိန်မှာထိုင်းနဲ့မြန်မာနှစ်နိုင်ငံမှာလောင်ကစားသမားတွေဥပဒေမဲ့လောင်ကစားလုပ်လာကြတာပါ။ပြီးခဲ့တဲ့လကပဲမြောက်ရီမြို့နဲ့နယ်စပ်ထိုင်းနိုင်ငံမဲဆောက်မြို့ကဟိုတယ်တစ်ခုမှာတရားမဝင်လောင်ကစားလုပ်နေကြတဲ့တရုတ်မြန်မာထိုင်းနိုင်ငံသား220ကျော်ကိုလည်းထိုင်းအနာပိုင်းတွေကဖမ်းဆီးခဲ့မှုပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။အ
ိန္ဒိယနိုင်ငံရဲ့ဤပညာလုပ်ငန်းတွေထွန်းကားရာဘင်္ဂလားလူရူမြို့မှာဇူလိုင်လ14ရက်အင်္ဂါနေ့ကစပြီးသတင်းတစ်ပတ်ကြာအသွာလာတွေကန့်သတ်လိုက်ပါပြီ။ကန့်သတ်ချက်စီမင်းတွေဖြေလျှော့ပေးလိုက်ပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရန်မြင့်တက်လာတာကြောင့်အခုလိုပြန်ပြီးတော့ပိတ်ရတာဖြစ်တဲ့အကြောင်းရိုက်တာသတင်းတစ်ပုဒ်ကိုပြောပြပေးပါမယ်ရှင်။ကျမခွာညိုပါဇွန်လ19ရက်နေ့စီရင်အရဘင်္ဂလူရူမြို့မှာဗိုင်းရပ်စ်ကူးစက်ခံရသူဟာ1000ဝန်းကျင်သာရှိခဲ့တာကြောင့် Infosys လို့နည်းပညာကုမ္ပဏီကြီးတွေပါဝင်ကမ္ဘာအကြီးဆုံးနည်းပညာလုပ်ငန်းတွေရှိတဲ့ဘင်္ဂလူရူမြို့ဟာယောဂါပိုအစပြုရာကိုခြေရာကောက်နိုင်ခဲ့ပြီးအဆိုးဆုံးအခြေအနေကနေလွတ်မြောက်ခဲ့တယ်လို့ယူဆခဲ့ကြတာပါဒါပေမဲ့အခုတော့ပိုကူးစက်သူပေါင်း2000နာနီနေပါပြီဆွန်လာထဲမှာတနိုင်ငံလုံးအသွာလာကန့်သက်ထားတာတွေပြန်ဖွင့်ပေးလိုက်ပြီးတဲ့နောက်လူတွေရဲ့သွာလာလှုပ်ရှားမှုတွေကြောင့်အခုလိုယောဂါပိုကူးစက်မှုတွေပြန်များလာတာဖြစ်တဲ့အကြောင်းကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကပြောကြပါတယ်။ပူနဲနဲ့ဥရန်ကပတ်မြို့တွေပါဝင်တခြားမြို့ကြီးတွေမှာလည်းအခုရက်ပိုင်းတွေမှာယောဂါပိုထိန်ချုပ်ဖို့ပြန်ပြီးတော့ကန့်သက်မှုတွေလုပ်ခဲ့ရတာပါ။ဘင်္ဂလားလူလူမှာအလုလာလုပ်တဲ့အလုသမားပရာလက်ကအခုလိုပြောပါတ
ယ်။ एकदम लॉकडाउन हो जाएगा पता नहीं लगा हमारे को रात को कल परसों वाले डे लॉकडाउन
है ချက်တက်မယ်ဆိုတာကျွန်တော်တို့လည်းမသိခဲ့ပါဘူးတ мян မနေ့ကမှဇူလိုင်လ22ရက်ကစပြီးတော့ပြန်ကန့်သတ်မယ်လို့ကျွန်တော်တို့ကိုပြောတာပါဘတ်ကားတွေလည်းမထွက်တော့ဘူးဒါပေမဲ့ကျွန်တော်တို့ကတော့အရေးပေါ်အခြေအနေအဖြစ်နဲ့တော့သွားနေရမှာပါပဲလို့ပြောသွားတာပါဝိပုစုတောင်းတဲ့နေရာတွေအများသုံးရင်ရထားတွေအစိုးရရုံးတွေနဲ့ဆိုင်အများစုကိုပြန်ပိတ်ထားမှဖြစ်ပြီးပြည်သူတွေအနေနဲ့လည်းမရှိမဖြစ်လိုအပ်ချက်တွေအတွက်ကလွဲရင်အိမ်ပြန်မထွက်ဘဲနေကြရမှာပါဆွာခဲရဲစခန်းကရဲအရာရှိရှာဗီယာဆွာဤကသူတို့လှုပ်ဆောင်နေတာတွေကိုအခုလိုပြောပါ
မှာမဖြစ်ဆိုဘဲဆက်ဆက်တွေ့ဆက်ချက်ကြတယ်စပ်ချိုင်အိုင်ဒန်တီကတ်ချက်ကြတယ်သူ
ကျွန်တော်တို့ကဒီမနေ့ကလေးကတက်တဲ့ကတ်တွေစစ်နေတာပါမလုံမဖြစ်တဲ့လုပ်ငန်းခွင်မျိုးကလူတွေကိုဆိုရင်သွားခွင့်ပေးပါတယ်လူတွေကလည်းမလို့အဖက်နဲ့တော့ထွက်မလာကြပါဘူးပူနင်းမျိုးသားတွေကကန့်သက်တဲ့စီကန်းတွေကိုလိုက်နာကြပါတယ်လို့ပြောတာပါ ကျောင်းတွေကောလိပ်တွေနဲ့စားသောက်ဆိုင်တွေကိုလည်းဆက်ပိတ်ထားမှာဖြစ်တဲ့အကြောင်းအာဏာပိုင်တွေကပြောပါတယ်။အိန္ဒိယနိုင်ငံမှာဝေဒနာခံစားနေရသူ31,840အပါအဝင်ယောဂပိုးတွေ့သူ93,681ယောက်နဲ့အခုနောက်ဆုံး24နာရီအတွင်း582ယောက်သေဆုံးပြီးယောဂကူးစက်ခံရသူပေါင်းကတော့29,429ယောက်ရှိပါတယ်ရှင်။ကျမခွာညိုပါ
ကုလသမဂ္ဂနှစ်စဉ်လေးလာရေးအစီရင်ခံစာဖော်ပြချက်အရလူငယ်တဲ့၅နှစ်အတွင်းမှာလူပေါင်းသန်းနဲ့ချီပြီးရေရှည်အာဟာရချို့တက်မှုပြဿနာနဲ့ရင်ဆိုင်နေရသလိုကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ကမ္ဘာနိုင်ငံအတော်များများအာဟာရချို့တက်မှုပြဿနာပေါင်းစုံကိုဆက်ပြီးတော့ရင်ဆိုင်ရဖို့ရှိတယ်လို့ဖော်ပြထားပါတယ်။ Writers တင်းကိုအခြေခံပြီးတော့ပြောပြပေးပါမယ်ရှင်။2019ခုနှစ်အတွင်းလူသန်းပေါင်း690လောက်အစာရည်စာငတ်မမှုနဲ့ရင်ဆိုင်ခဲ့ရပြီးဒါဟာလူငယ်တဲ့၅နှစ်အတွင်းမှာသန်း60လောက်ပိုတိုးလာတယ်လို့စားနပ်ရိက္ခာဖူလုံရင်းနဲ့အာဟာရဌာနကတင်းတင်းလာနေကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒီအပေါ်မှာ FAO ကမ္ဘာစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့အစည်းကစီးပွားရေးပါရဂူမက်ဆီမိုတိုရီယိုက
2019 we have close to 700 million people.
2019မှာလူဦးရေတန်း900နီးပါးအစားအစာငတ်မခေါင်းပါမှုနဲ့ရင်ဆိုင်နေရပါတယ်။ဒါဟာတစ်ကမ္ဘာလုံးအတိုင်းအတာနဲ့ဆိုရင်လူ100ယောက်မှတယောက်နှုန်းရှိတာပါ။ဒါကကျွန်တော်တို့အခုထိအာဟာရချို့တက်မှုပြဿနာတွေကိုချော့ချဖို့ကြိုးစားနေရမှာတိုးတက်မှုမရှိသေးတာကိုပြနေတယ်လို့ပြောပါတယ်။ဈေးစကားကြီးနေတာနဲ့ငွေကြေးမတက်နိုင်တာကြောင့်လည်းဘီလီယံနဲ့ချီတဲ့လူတွေဟာကျန်းမာရေးနဲ့ကိုက်ညီပြီးအာဟာရဖြစ်စေတဲ့အစားအစာတွေကိုမစားတော့နိုင်တာပါ။အာရှတလွားငတ်မှုပြဿနာအများဆုံးဖြစ်တယ်လို့အာဖရိကမှာလည်းတိုးလာနေတယ်လို့အစိုးရခန်းစာမှာဖော်ပြပါရတယ်။ကာယောဂရိုက်ခတ်မှုကြောင့်2020အကုန်မှာရေရှည်အငတ်ဘေးနဲ့ရင်ဆိုင်ရသူတန်း130လောက်ပိုတိုးလာလိမ့်မယ်လို့လည်းစီးပွားရေးပါရဂူတိုရီရိုကပြောပါရတယ်။
is that the COVID-19 pandemic may add between 83 and 130
တနဦးခမန်းချက်တွေရတော့ COVID-19 ကြောင့်ဒီနှစ်ကောင်မှာနောက်ထပ်လူပေါင်း83တန်းကနေ132တန်းထိအာဟာရချို့တက်မှုပြဿနာတွေနဲ့ရင်ဆိုင်ရပါမယ်။ပြီးခဲ့တဲ့ဆယ်နှစ်အတွင်းမှာဆင်းရဲမွေးတိမ်မှုရောကြခဲ့ပေမဲ့အာဟာရချို့တက်မှုပြဿနာကတိတိတသာပိုပြီးတော့များလာပါတယ်လို့ပြောပါတယ်။ဒီအထဲမှာအာဖရိကတိုက်ကလူဦးရေ 19.9% ခန့်တုန်းကအာဟာရချို့တက်မှုပြဿနာနဲ့ရင်ဆိုင်နေရပြီးအာရှရဲ့ 8.3% ခန့်လုံးထက်နှစ်ဆကျော်ပိုများပါတယ်။အခုလက်ရှိနှုန်းတိုင်းဆိုရင်2030မှာတကဘာလုံးအစာငတ်မမှုအရေးအတွက်တဝက်ကျော်ဟာအာဖရိကတိုက်ကဖြစ်လာနိုင်ပါတယ်။အာဟာရချို့တဲ့တာလိုအပ်တဲ့အာဟာရဓာတ်တွေအလုံးလောက်မရရှိတာကိုယ်လေးချိန်များတာနဲ့အဝလွန်တာစတဲ့ပြဿနာတွေကိုကျော်လွှားဖို့ကလူတွေအထူးသဖြင့်ကလေးတွေစားတော့တဲ့အစာအစာတွေမှာအာဟာရပြည့်ဝဖို့လိုအပ်တယ်လို့ဆိုပါတယ်။အစိုးရခန်းစာအရ2019မှာအသက်9နှစ်အောက်ကလေးငယ်တန်း200နီးပါးလောက်ဟာအာဟာရဓာတ်ချို့တည်တာကြောင့်တီးကွေးကြုံလှီပြီးအရက်ပုလွန်ပိန်လွန်းတဲ့ပြဿနာတွေရှိတယ်လို့နောက်ထပ်အသက်9နှစ်အောက်ကလေး38တန်းကတော့အဝလွန်ယောဂါဖြစ်နေတာကိုတွေ့ရတယ်လို့ဆိုပါတယ်။လူကြီးတွေမှာတော့အဝလွန်ယောဂါကကတ်ယောဂါလိုဖြစ်နေကြောင်းကိုလည်းအစိုးရခန်းစာမှာထောက်ပြထားပါတယ်။
To increase the affordability of healthy diets, the cost of nutrition foods must come down. That's the
essential point. ကျမရင်းနဲ့ကိုင်းနေတဲ့အစားအသောက်တွေစားနိုင်မှုဈေးနှုန်းတွေကိုလျှော့ချဖို့လိုပါတယ်။ဒီအစီရင်ခံစာရဲ့ရည်ရွယ်ချက်ကလည်းဒါကိုပဲထောက်ပြချင်တာပါ။အာဟာရပြည့်တဲ့အစားအသောက်တွေကိုလူတွေပိုစားနိုင်အောင်လုပ်ဖို့လိုပါတယ်။ဈေးနှုန်းတွေဘာလို့မြင့်တက်နေရတာလဲ။အစားအသောက်ဖြန့်ချီရေးနဲ့မတူညီတဲ့ပတ်ဝန်းကျင်အနေထားပြီးတော့နိုင်ငံရဲ့ကုန်သွယ်ရေးပြည်သူလူထုအသုံးစရိတ်နဲ့ယင်းဤမြုပ်နှံမှုတွေနဲ့သက်ဆိုင်တဲ့စီးပွားရေးစတာတွေကိုလည်းထည့်သွင်းစဉ်းစားဖို့လိုလိမ့်မယ်လို့စီးပွားရေးပါရဂူတိုရီယိုကဆိုပါတယ်။တနိုင်ငံနဲ့တနိုင်ငံဖြည့်ရှင်းတဲ့နှီးစနစ်ကွဲပြားနိုင်ပေမဲ့အာဟာရရှိပြီးတော့ကျန်းမာရေးနဲ့ကိုက်ညီတဲ့အစားအစာတွေကိုလူတိုင်းလက်လန်းမိနိုင်အောင်လှုံ့ဆော်ကြဖို့လည်းအစီရင်ခံစာမှာတိုက်တွန်းထားပါတယ်။လေယာဆိုင်ပျိုးရေးကဏ္ဍတူလောင်ရင်းနဲ့တည်ယူပို့ဆောင်ရေးဈေးကွက်ဖြန့်ချီရေးစတဲ့ကဏ္ဍတွေမှာမလို့အပဲပို့နေတဲ့အသုံးစရိတ်တွေကိုလျှော့ချဖို့အစားအသောက်လေလွင့်မှုနှုန်းကိုထိန်းချုပ်ဖို့ဒေသရင်းအသေးစားလုပ်ငန်းရှင်တွေကိုအာဟာရပြည့်ဝတဲ့အစားအသောက်တွေထုတ်လုပ်ရောင်းချရမှာအထောက်ပံ့ပေးဖို့နဲ့ဈေးကွက်ရရှိရေးအမခံချက်ပေးဖို့အပြင်ကလေးငယ်တွေအာဟာရပြည့်ဝရေးဦးစားပေးဖို့ဒီတိုင်းစားသောက်မှုပုံစံတွေပြောင်းလဲလာအောင်အသိပညာပေးဖို့အမျိုးသားလူမှုဖူလုံရေးစနစ်နဲ့ရင်းနှီးမြှုပ်နှံမှုမဟာဗျူဟာတွေမှာအစာအာဟာရပြည့်ဝရေးအစီအစဉ်တွေကိုထည့်သွင်းရေးဆွဲဖို့စတဲ့အချက်တွေကိုနိုင်ငံအစိုးရတွေအနေနဲ့လှုံ့ဆော်သွားဖို့အစီရင်ခံစာမှာတိုက်တွန်းထားပါတယ်။ကျွန်မများသတင်းအောင်ပါရှင်
။ VOA အမေရိကန်တန်ခါကြာသပတေးနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့အဆောင်အမတွေကိုမူရင်းအပေါ်မပြတ်တင်ပြပေးသွားပါမယ်။ကျွန်တော်ကတော့မင်းစံမ Myanmar Shattered Hopes for Peace မြန်မာပြည်မှာငြိမ်းချမ်းရေးအတွက်မျှော်လင့်ချက်တွေပြိုကွဲသွားပြီဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင် Robert Bosia ကရေးထားတဲ့ဆောင်းမကိုတင်ပြပေးခြင်းပါတယ်မြန်မာပြည်မှာတိုင်းရင်းသားမျိုးနွယ်စုတွေအတွက်ပိုကောင်းတဲ့အနာဂတ်အတွက်မျှော်လင့်ချက်တွေဟာဆယ်စုနှစ်ကြာဖြစ်ပွားလာတဲ့ပြည်ပခန့်တွေအောက်မှာလာနေမိနေကြောင်းဒါကြောင့်လဲလာမယ့်လွှတ်တော်ရွေးကောက်ပွဲတွေမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ခေါင်းဆောင်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အဆိုအရကပြီးထားတဲ့ကတိအတိုင်းမလုဆောင်နိုင်ခဲ့တာတွေအတွက်အကျိုးဆက်တွေခံစားရလိမ့်မယ်လို့ဆောင်းမကိုအစချေရေးထားပါတယ်လွန်ခဲ့တဲ့10နှစ်လောက်တုန်းကရှမ်းပြည်နယ်မောင်စုမြို့ကတောင်တန်းတွေပေါ်မှာနေတဲ့မောင်စုသူရဲ့မိသားစုအနေနဲ့ချမ်းလန့်တကိုင်အဖွဲ့မှာဝင်ရောက်တောင်းရင်ထမ်းဆောင်မဖြစ်မနေအခြေအနေနဲ့ရင်ဆိုင်ခဲ့ရတာနောက်ပိုင်းမှာသူ့မိသားစုကငွေပေးလိုက်တော့မှသူ့ကိုပြန်လှုပ်ပေးလိုက်တာစတဲ့ဖြစ်ရမှန်တစ်ခုကိုလည်းဆောင်းမမကိုကဖော်ပြထားပါတယ်ဒီမျိုးကဗဒံများတွေထွက်တယ်လို့နာမည်ကျော်ပြီးဒီဗဒံများတွေကအလဲမခဲနဲ့အောင်တန်းပြီးအနီရောင်အနားသက်ရှိတယ်လို့ဆောင်းမရှင်ကဆိုပါတယ်ရှမ်းပြည်တက်မတော် SSA ဟာမြန်မာပြည်ကနေခွဲထွက်ရေးအတွက်ဆယ်စုနှစ်ပေါင်းများစွာတိုက်ပွဲဝင်လာပြီးတဲ့နောက်အဲ့လိုတမိုးရှိတဲ့တပ်ထုတွေနဲ့ကိုထိန်းချုပ်ခွင့်ရအောင်ဂျိုးဗန်လုဆောင်တာတွေကမြန်မာနိုင်ငံလက်နက်ကိုင်ပြည်ပခန့်တွေကအစိတ်ပိုင်းတစ်ခုဖြစ်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့10နှစ်ကတိုင်းဒေသလက်နက်ကိုင်အဖွဲ့အများစုနဲ့အပြစ်ခတ်ရဲစဲရေးသဘောတူညီချက်ရယူနိုင်ခဲ့ပေမဲ့လက်နက်ကိုင်အဖွဲ့ကြီးတွေကမြန်မာအစိုးရပေါ်ယုံကြည်မရှိခဲ့ကြတာကိုလည်းဆောင်းမမှထည့်သွင်းဖော်ပြထားပါတယ်။ရှမ်းပြည်နယ်အတွင်းက SSA အပြင်ရခိုင်တိုင်းဒေသလက်နက်ကိုင်အဖွဲ့ AA တိုင်းပြည်မြောက်ပိုင်းကသဘာဝတင်ရစာတကြွယ်ဝတဲ့ကချင်လက်နက်ကိုင်အဖွဲ့ KIA တို့နဲ့လည်းတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတယ်လို့ဆောင်းမရှင်ကဆိုပါတယ်။ကချင်ပြည်နယ်ဖားကဲမြို့မှာပြီးခဲ့တဲ့ဇူလိုင်၂ရက်နေ့ကကြောက်စိမ့်နှင်းမြေပြူမှုဖြစ်ခဲ့တာကြောင့်လူနေရာလောက်အသေဆုံးခဲ့ရတဲ့ဖြစ်ရပ်ကိုလည်းဆောင်းမမှထည့်သွင်းဖော်ပြထားပါတယ်။ပြည်တွင်းပြည်ပခန့်တွေကြောင့်ဥယျာဉ်စွန့်ခွာထွက်ပြေးရသူတိုင်းပြည်အတွင်းကစကန်တီတီမှာ2သိန်းခွဲနီးပါးရှိတယ်လို့ကုလသမဂ္ဂအဖွဲ့ကြီးကခန့်မှန်းထားကြောင်းလည်းဆောင်းမမှဖော်ပြထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံဟာကမ္ဘာမှာဘိန်းဆိုင်ပြူမှုဒုတိယအများဆုံးနိုင်ငံဖြစ်တာNLD ဆွေးရလက်ထက်မှာပြဋ္ဌာန်းလိုက်တဲ့မြေလွမြေရဲ့ဥပဒေစကြောင့်ပြည်သူများစုနင်းနာဆုံးရှုံးခဲ့ရတာတွေကိုလည်းဆောင်းမမအကျယ်တပွင့်ရေးသားဖော်ပြထားပါတယ်ခင်ဗျာအပြည့်အစုံကိုတော့ www.thediplomat.com မှာဖတ်ရှုနိုင်ကြပါတယ်
ဒီ American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ Russia နားဆင်ရမှာတော့မြန်မာအရေးဆုံးသတ်ချက်ဖြစ်ပါတယ်။ COVID ကရောဂါတဆီးရအတွက်အစိုးရတက်မတော်နဲ့တိုင်းဒေသလက်နက်ကိုင်အင်အားစုတို့ပူးပေါင်းဆောင်ရွက်မှုဘယ်လောက်ထိဖြစ်လာနိုင်ပါသလဲ။ပဋိပက္ခတွေပြည်လဲညီညာရေးအတွက်အထူးလိုအပ်ချက်ကဘာလဲဆိုတာကိုမြန်မာတိုင်းဒေသရေးဆုံးသတ်သူဆိုင်ဝန်ဆိုင်နဲ့ကျွန်တော်ကြိုးစားတာဆွေးနွေးထားပါတယ်။ဆိုင်ဝန်ဟန်ကကိုဗစ်ကရောဂါတားဆီးရေးအတွက်အပြစ်ခတ်ရစေကြဖို့နိုင်ငံတကာကတောင်းဆိုနေကြသလိုတက်မတော်နဲ့တိုင်းဒေသနဲ့ကိုင်းအဖွဲ့တွေကလည်းနှစ်ဖက်စလုံးဒီအတွက်ဆန္ဒရှိရဲဆိုတာကိုထုတ်ဖော်နေကြပါတယ်။အစိုးရကလည်းတိုင်းဒေသအင်အားစုတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကော်မတီတရဖွဲ့စည်းပေးထားပါတယ်။ဒါပေမဲ့လက်တွေ့မှာဘာမှထူးခြားမှုမရှိသေးပါဘူး။ဘာကြောင့်ဒီလိုဖြစ်နေရလဲဆိုတော့အကျဉ်းချင်းပထမဆုံးသတ်ပါခင်ဗျာ
ဟုတ်ကဲ့ဆိုရဆက်ကကာလနဲ့အပိုင်းရဲ့အပြစ်ခတ်မရက်ဆက်ထားတဲ့တိုင်းလာရဲ့အပိုင်းရဲ့နှစ်ပိုင်းကျွန်တော်ခွဲပြီးကျွန်တော်ကြည့်လို့ရအောင်ဆိုရပဲပိုင်းရတော့ပထမဦးဆုံး UN Secretary General ကဒီလိုအတိုင်းတာနဲ့အပြစ်ခတ်ရက်စီလုပ်ဖို့ပြောတဲ့အချိန်မှာတတ်မတော်ပဲသူကညင်းဆန်းသွားရှိတယ်ဒါဒီနောက်ဆုံးထုတ်တဲ့ဒီစာတမ်းမှာတော့ตัวเราอติมาปิบีแล้วลุกได้ส่วนปกติตัวพอปัดท่าเราวะเนาะเอ๊ะลุกช้าได้นิมิดีตะนี่ไม่ป่าวรู้สึกเปล่าท่าแต่ครั้งแล้วอภิขะยะเสยไม่ลุกท่าได้ตายตาเล่นกันอภเฝ่เลยตัวอ่ะเอลุลุกโหจับกันแล้วตาผิดเลยเออဥမာกระฉินแน่แล้วเปียกระฉินสุริยะพ่อนี่ตัวตะคาตื้อเลยนะตื้อเนี่ยเฉยมาแล้วตัวอ่ะผีๆยอกก็ไม่ลุกไหนเลยอภิเตบอทาน่ะแหละหมูเลยไปอ่ะပုံစံပြတော့ပေါက်ပါဆိုကြရပြောတာအဲကျွန်တော်တို့ကဆွေရရှိဘောင်းဟိုကဒီကတောင်းဖို့ကျွန်တော်လာတာမဟုတ်တည်းအဲ့ဒီဘောင်းလို့ကျွန်တော်တို့ဆွေရဝင်လာတာဆိုတော့အဲ့လိုပြောတော့ဖွဲ့တည်နေပတ်သက်လို့ကတော့ TNA တွေ LE နဲ့ E တို့လောက်ဆက်တဲ့အပိုင်းကဆွေရကတော့ဝင်မပါဘူးလက်ဒရမ်လို့ဘူးဆိုတဲ့ပုံစံကြီးတော့ပြောထားတဲ့ခါကျတော့ အပြစ်ခံမရက်ဆဲထားတဲ့ပြည်ပြည်ပြည်လုံးလုံးနဲ့မဲ့ပုံစံဆိုမှာပေါ့ဘူး။ဒါနဲ့ဒီစားထဲမှာ UWSA ပေါ့ဝါအဖွဲ့နဲ့ WNDA အဲမုံလာအဖွဲ့နဲ့တော့တွေ့တယ်ဆိုရဲတကယ်နဲ့ကျွန်တော်ကြားတယ်။ဒါနဲ့အဲ့နှစ်ဖွဲ့ကသူတို့နီးသူတို့ဟာနဲ့သူတို့ကတရုတ်အစိုးရနဲ့ပေါင်းပြီးသူတို့အလုပ်လုပ်နေတာတော်တော်လေးကိုပေါက်ရောက်တဲ့ပုံစံဆိုပေါက်တယ်
။ဘုဂျုံကြီ
းမင်းအောင်လန်ကသူတို့ကိုတန်းလို့မတွေ့တယ်ဗျာ။တွေ့တယ်အဲ့အဖွဲ့နဲ့ဖွဲ့ကိုတွေ့တော့သူကပြောတာကိုတန်းကြီးကိုများများအားကိုပါတဲ့သူကပြောလိုက်တယ်လေဒါပေမဲ့အဲ့နှစ်ဖွဲ့ကတော့ညီလိုက်ငါလိုက်သူသွားတဲ့ပုံစံမျိုးသူကပေါက်တယ်ဆိုတော့ဖြည်းဖြည်းရရပူပေါင်းမျိုးလောက်သလားဆိုလို့ရှိရင်မလုပ်ဘူးလို့ပဲပြောရမှာပဲ
ဟုတ်ကဲ့နောက်ဒီညမှာကျွန်တော်တို့ဓာတ်ပြတ်မိကျင်တာညောဝတ်သမက်ကားလည်းပဲဒီမှနိုင်ငံမှာတိခါရစေကိုအများဆုံးလုပ်ဖို့အပါဝင်ဒီလူခွင်းနဲ့ပတ်သက်ပြီးတော့တောင်းဆိုချက်တွေလုပ်ပါတယ်ဒီနေ့မှာပဲအဲ့ဒီဒုက္ခရဲ့ချုပ်ဖောက်မှုကြောင့်ယောဘသမဂ္ဂကမြန်မာနိုင်ငံပေါ်မှာတန်ခတ်မှုတွေလုပ်မယ်ဆိုတာလည်းညင်ညာတွေ့ရပါတယ်။ဆိုတော့ဆိုင်မန်ဆိုင်ကျွန်တော်မြင်ချင်တာကယောဘသမဂ္ဂဟာဒီတန်ခတ်ပြီးဆိုမှု function ဟာအလုပ်ဖြစ်တယ်လို့ယုံကြည်ထားသလားဆိုတော့ပထမတစ်ချက်မြင်ချင်ပါတယ်။
အဲ့ဒီ EU ဟာအဲ့ဒီ function နဲ့ပတ်သက်ပြီးတော့တော့ဒီဖြစ်ရောက်မှုမရှိဘူးဆိုတာတော့သူတို့သဘောပေါက်တဲ့ပုံတော့ကျန်ဆန္ဒတော်တော်လေးရှင်းပါတယ်။ဒါမဲ့တော့ကိုင်နန်နဲ့ချက်တကူကတော့အဲ့ဒီဟို least developing country ကိုပေးထားတဲ့အခွင့်အရေးရှိတယ်ပုံကူးတာပေါ့အဲ့ဒါလေအဲ့ဒါလေသူတို့ရုပ်သိမ်းရင်တော့ထဲလေးအချို့လုပ်ငန်းတွေပါအဲ့ဒါတိခတ်သွားနိုင်တယ်ပေါ့နော်ဒါမဲ့ယူဘူးရအဖြစ်တော့ EU ကဆိုင်ရှင်နဲ့ပတ်သက်ပြီးချိန်ဆောက်တာတော့ကျွန်တော်လည်းဖြည့်ရမှုတိတ်မရှိဘူးလို့ထင်တယ
်မြန်မာနိုင်ငံတက်ကိုပြန်သွားမယ်ဆိုရင်မြန်မာနိုင်ငံမှာအစိုးရကတော့အရင်ကလည်းငါကင်အားစုတွေနဲ့ဒီ COVID-19 တိုက်ချက်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့အဖွဲ့ဆိုပြီးတော့ဒေါက်တာဒီမျိုးဝင်းကိုဦးဆောင်ပြီးတော့ဖွဲ့စည်းပေးထားပါတယ်။အဲ့ဒီအဖွဲ့ရဲ့လုပ်ငန်းမျိုးကဘယ်လောက်အလားအလာကောင်းရှိနေတယ်လို့ညွှန်လင်းနိုင်တယ်လေကျွန်တော်တို့
။ခုချိန်ဒီသူတို့ကဒီကကနနာကျွန်တော်တို့ဓာတ်ရီလုပ်မယ်ဟိုဟာဒီပေးမယ်ဒီဟာဒီပေးမယ်ဆိုတာလောက်တာကျွန်တော်တို့မတွေ့ရဘူး။အဲ့လိုမတွေ့ရဘူးဆိုတဲ့တည်းကလည်း RTSS အပိုင်းကလည်းသူကပြောတယ်ဗျာ။ KNU အပိုင်းကလည်းသူကပြောတယ်။အဲ့ဒါအပြင် KNU ရဲ့ COVID နဲ့ပတ်သက်ပြီး CCTV gate ငယ်ကိုသူတို့ကမီးရှို့လိုက်တယ်ဗျာ။အဲ့ဘွဲတွေပဲသူဖြစ်တယ်။ဆိုတော့ NCA လက်မှတ်ထိုးထားတဲ့ KNU နဲ့လည်းသူကတက်တာဖြစ်တယ်။အဲ့ဒါအပြင် RCSS နဲ့လည်းလိုခဲ့တဲ့တုံးလေးပတ်ဆက်ရအချင်းအချင်းမထုတ်ဖတ်မခွက်ရမှာတော့လည်းသူတို့ကလိုက်ပြီးပိတ်ပင်လာ RCSS ပေးတဲ့ CCTV တွေသူတို့မလို့ဘာဝယူထောက်ချမဲ့ပါညာပြောတာပဲရှိတယ်။အခုဒီနောက်ဆုံးလောလလဖြစ်နေတဲ့ကိစ္စတခုကတော့ဒီမွန်ပြည်နယ်မှာဗျာအဲ့ဒီဖျားတုံးစုမှာဒီမွန်နယ်ကိုဗစ် -19 နဲ့ပတ်သက်ပြီးဖွင့်လာတဲ့ CCTV ကိုလည်းအခုကတို့ကသင်္ကြန်ပိတ်ခန်းလိုက်လို့တို့ပိတ်လိုက်ရတယ်ဆိုတော့လက်တော်တင်မျိုးဝင်ဥဆောင်ဖွင့်စီရတဲ့အဖွဲ့ကအခုချိန်ထိဆိုလက်မှတ်ထိုးထားတဲ့အဖွဲ့အစည်းနဲ့ရောမဟုတ်မထိုးထားတဲ့အဖွဲ့အစည်းနဲ့ဖြစ်ပြရရောလုတ်ကန်နေတာကျွန်တော်တို့ဘာတခုမှမတွေ့ရဘူး
ကျွန်တော်ဆိုတော့ကျွန်တော်ကအစိုးရဘက်တမတော်ဘက်ကိုပြောကြတာများတယ်ဒီကဲအဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဘက်ကရောတကယ်လူလူလာလာအပြစ်ခတ်ရစဲဂျင်းနဲ့ဆန္ဒရှိရဲလို့ပြောနိုင်တာလား
အခုလက်မှတ်ထိုးထားတဲ့အဖွဲ့အစည်းဘက်ကတော့သူတို့လုတ်ချင်တဲ့ပုံစံရှိတယ်အထူးသဖြင့်အဲ KNU နဲ့ RCS ကသူတို့ကလုတ်ချင်တယ်ဒါပေမဲ့သူတို့လုတ်ချင်တဲ့အဥတော်သူကတပည့်ကြီးရဲ့ဖြစ်အောင်လုတ်နေတာတမတော်ဖြစ်နေတယ်ဟုတ်သူ KNU နယ်မြေမှာဆိုလို့ရှိရင်အဲတမဟာ9နယ်မြေ1နယ်မြေ9နယ်မြေမှာသူတို့လမ်းတွေပဲဖောက်တယ်။ KNU ရဲ့ကျောင်းဆရာတို့လမ်းမဖောက်ပါနဲ့။လမ်းဖောက်လို့ရှိရင်တော့ဆရာတို့ဖြစ်စဉ်ကြီးအတွက်ဖောက်ဖို့ပြုမဲ့အလုပ်တွေလုပ်နေတယ်လို့ကျွန်တော်တို့ဒီလိုပဲယူဆမှာပဲ။အဲ့ဒါကြောင့်အဲ့ဒါလုပ်လို့ရှိရင်ကျွန်တော်တို့လက်မခံနိုင်ဘူးဆို။ပြောပြီးတော့ဝင်လာလို့ရှိရင်လည်းပြစ်လိုက်ဆက်လိုက်နေဆိုခုဒီ Brigade 9နယ်မြေမှာဆိုသူကနေ့တိုင်းဖြစ်ခတ်မှုရှိတယ်ဆိုတော့ပြောတာ။အဲ့ဒါအပြင်အစိုးရလည်းအဲ့နတ်တဝိုက်မှာရှိတဲ့သူတို့တပ်တွေကို23ကောင်ထပ်ပြီးအင်အားဖြည့်တယ်လက်လက်နဲ့ကောင်းတွေပဲတပ်ဆင်တယ်လို့ KNU တွေ့မှုဘဒိုးတာတို့မှာပြောတာ။အခြေအနေကအနည်းဆုံးတိုင်းမှာထိုးခိုက်တိုင်းရင်းသားတွေပဲလှုပ်ချင်ပေမဲ့တပ်မတော်ပဲဖြစ်မြင်လို့ဖြစ်နေတဲ့ခါကျတော့အလုပ်မဖြစ်ဘူးလို့တိုင်းသားအဖွဲ့ရှိတဲ့အဲ့လိုပဲသူတို့ဆက်ဆွဲနေ
။အခုကစစ်ကရစေးလှုပ်ထားတဲ့အဖွဲ့တွေနဲ့တောင်းမှပဲနည်းနည်းကိစ္စတွေဘာညာအငင်းပွားပြီးတော့ခုနလိုထိတ်တရင်ဆိုင်မှုတွေတိုက်ခိုက်မှုတွေချင်းနေရဆိုတော့ကျွန်တော်စဉ်းစားမိရတကယ်တမ်းညီငယ်ကိုလူကျင်တဲ့ဆန္ဒအမှန်တကယ် political will ကြီးရဆိုရင်ဒီနေ့ဒီကပေါ်နေကြကိုအကြောင်းမရှိဘူးကျွန်တော်ထင်ပါတယ် So adiga census ya tin pa nunga the political will nangan ye ya muwara chat ma pyo hin yin yaung lut chin ne sana de ge si ya ba ya la so media chin ne chin na la chin
hoh de khanya ai political will la twa na pa salon twa chi bo lo de no da ma patama u so a ye ji da ya ji de so ya a phwa twa political will lo twa pya ma o twa ma pya ba ne a khu di so ya a phwa ta ma na phwa ka ma lo ya la bo ni civilian military regime lo twa kho o no political will ရှိ တဲ့ ပုံစံ တွေ က မ ပြဘူး တိုက် ပွဲ တွေ ခေါ် နေ တယ် ရခိုင် ဒေသ မှာ ဆို လဲ ရှိ တဲ့ မြတ် ရင်အား တွေ တုံး ပြီး annihilation လို့ ခေါ် တာ ပြုတ် တိုက် ရေး လမ်းစဉ် တော့ ကပ် ရေး တော့ လောက် နေ တဲ့ ခါ ကျတော့ သူ northern alliance နဲ့ military နဲ့ သူ တင်း အစီ မကပ် နိုင် ဘူး northern alliance လေး ဖွဲ့ ရှိ တော့ ဘူး နော် တစ်ချက် လဲ ပါ လာ ပါ ဒီ ညီ နောင် တုပ် ဖွဲ့ အဖြစ် အဲ့ ဒီ ဖွဲ့ က အဲ့ ဒါ ကျွန်တော် တို့ ထိုး ရင် တော့ အကုန် လုံး သူ လက် မှတ် ထိုး မဲ့ IC မ ထိုး ရင် မ ထိုး ဘူး ဆို political will
ไม่ใช่แต่คราวนั้นไอ้
ไอ้นั่นละนักการเงินเบ็ดก็แล้วเว้ยดิละนักการเงินนั้นเราลูจีเนี่ยเฟดเป็นสังสุสิกูยอมไม่ได้มะล่ะเราตันเตียชื่อว่าเลยสนับสนุนเป็นตัวว่าเลยล่ะสนับสนุนจะสั่นตาลงมาเลยสนับสนุนตันเตียขึ้นเลยพอลิติคอลวีลอี้ว่าไม่ใช่แต่คราวเราอารมณ์ป่าววินอยู่สุดแล้วหมู่อะเคาท์แท้มาพ้นน่ะเฟดเรียลยูเนี่ยนว่ากูแหละเราไม่ตั้วน่ะอะล่ะตันเตียได้เปียไปลูตัดมาเลยสรอกเฟดเรียลมูสร
ประมาณซีโร่เนี่ยอสุยะเนี่ยสิทธิ์ตักก็บ้านปะละไปดิสเซอร์วิสเราไปตัวไปนี่แหละเดี๋ยวนะตรงมาอกุจีนี่โปรแกรมนี่ไปแล้วตรงอ่ะชับๆกันน่ะชับๆแล้วไม่ใช่หรอกลูกจิก้องอยู่หลอกเนี่ยนับไปไอ้
ตัวนี้ก็อาหารตามญาติเนี่ยว่าซ้ายมันซ้ายตะบอดเราเปล่าครับเกี่ยวกับนางจีตะคู่นี่แหละตัวเนี่ยกระซ้าหมดซ้าเนี่ยประมาณนี้มาอัญญาญาณยะพูดแล้วอาเปจนะอาเปจนะสมมุติแม้ตายตาฤหลุละแต่เฟเซอร์รู้บ่าลงญาติรู้สรว่าตัวเนี่ยอุ้งน้องแม่มาติดทําบ่พอตัวโหลจนาเค้าเสร็จไม่ได้กันนะเสร็จไม่ได้กันเราที่ว่าให้หลุละอย่างเลยสรแล้วอไปหลอกอธิเวปาวนปัดแต่ฉันไอ้เย็นน้องอะไรจ๊ะ เนี่ยไปมหาเมฆอภัยอยู่ตัวเลี้ยงเดี๋ยวนี้ลงเนี่ยแต่มีนี่พี่รอขอล่ะก็รู้ไม่ลุกจักแต่ช่วงอะไรไอ้เนี่ยไปอภัยที่ดิ FPNC ตัวก็ไม่รู้ไงล่ะไม่รู้ชินล่ะอันตัวนั้นอยู่โทรไปไม่ยอมไม่ยอมรู้เลยจนขนาดจะตะเมียมาจะพับผู้เลยตัวเยอะล่ะตัวเยอะไงนี่พัฒนาตัวมาตัวพี่ชินแล้วตัวเราลูกจะเราตัวสิไม่ได้ผู้เลยตัวอะไรแบบนี้ตัวเราแค่ตัวท้ายท้ายมีละมันโทรละมันโทรวิดกางนี่แหละคืออันนี้เส้นชื่อแล้วตัวไม่รู้ตัวเราตัวถ้าแค่กันเลยตัวนั้นไงกี่ซ้ำนี่ล่ะ
ဒါမှမဟုတ်လျှင်လည်းတစ်ဖက်လည်းသူတကယ်ပဲတရားသားတွေရဲ့နိုင်ငံရေးမှန်ချက်ကိုမလွန်မိုးခြင်းလို့လောက်တာလားအဲ့ဒါဆိုတော့အဆုတ်ကိစ္စနဲ့ဥမာကြီးကင်စာယောဂတွေလို့ပဲအသေးကင်စာယောဂဟာလည်းအဖြစ်များတဲ့ကင်စာယောဂတစ်ခုဖြစ်ပါတယ်အထူးသဖြင့်အမျိုးသားတွေမှာပိုပြီးတွေ့မြင်နေကြရတာပါ
အရက်တော့တာနဲ့ဘီပိုးစီပိုးကူးဆက်ခံရတာတွေဟာအသေးကင်စာယောဂကိုဖြစ်ပေါ်ခံစားရစေတဲ့အဓိကအကြောင်းရင်းတွေဖြစ်တယ်လို့အထွေထွေယောဂထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်အဲ့တော့အဓိကအသေးကင်စာဖြစ်စေတဲ့အကြောင်းတရားတွေကတော့အသေးအောင်သားဝါဘီယောဂအသေးအောင်သားဝါစီယောဂနောက်တစ်ခါအရက်တောက်ခြင်းနဲ့စားတောက်ထဲမှာအာဖာတောက်ဆင်လို့ခေါ်တဲ့မှိုထက်ပါဝင်ခြင်းတွေက
ားတဲ့သူတွေဖြစ်ပါတယ်။အရဲတောက်တာကလည်းတဲကင်စာယောဂဖြစ်စေတဲ့အကြောင်းအရာတစ်ခုဖြစ်တာကြောင့်အရဲတောက်တာကိုတက်နိုင်သမျှရှောင်ကျဉ်ကြရမှာပါ။အတဲကင်စာယောဂဖြစ်နိုင်တဲ့ရာဂိုင်းနှုန်းတွေကိုပိုပြီးတိုးမြင့်သွားအောင်တွန်းအားဖြစ်စေတဲ့အကြောင်းအရာတွေလည်းရှိတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
ဒီသည်ကင်ဆာဖြစ်နိုင်ခြင်းမြင့်တက်တဲ့တခြားအကြောင်းရင်းတွေကတော့ဆေးလိတောက်တာပါဝင်ပါတယ်ပြီးတဲ့အခါအဝလွန်ခြင်းစီးကျိုရှိခြင်းနော်ပြီးတဲ့အခါကျတော့ဒီမျိုးရိုးလိုက်တဲ့အသည်မှာဒီတတ္တုဓာတ်တွေစုပုံတဲ့ယောဂနော်ဒါကတော့ဖြစ်ပွားမှုလုံးနေပါတယ်အဲ့လိုလူတွေရဲ့နောက်နာတာရှည်အသည်ထိခိုက်ပြီးတော့အသည်ခြောက်တဲ့သူတွေမှာဒီအသည်ကင်ဆာဖြစ်နိုင်ခြင်းပုံများတာတွေ့ရပါတယ်နောက်တစ်ခါအဝလွန်တာနဲ့တွဲပြီးတော့အသည်စီဖုံးတဲ့သူတွေမှာလည်းကြာလာတဲ့အခါမှာအသည်ကင်ဆာဖြစ်နိုင်ခြင်းမြင့်မားလာတာကိုတွေ့ရပါတယ်
အသည်ကင်ဆာယောဂဖြစ်စေတဲ့အကြောင်းအရာတွေထဲမှာဘီပိုးစီပိုးနဲ့အရက်တောက်တာတွေအပြင်အယ်ဖာတောက်ဆင်လို့ခေါ်တဲ့အစိတ်တက်တမျိုးကလည်းထင်ရှားတဲ့အကြောင်းအရာတစ်ခုဖြစ်လာနေပါတယ်။မှုတက်နေတဲ့အစားအစာတွေဟာအယ်ဖာတောက်ဆင်ပါတဲ့အစားအစာတွေဖြစ်ပြီးအသည်ကင်ဆာယောဂကိုဖြစ်စေနိုင်တယ်လို့သိရပါတယ်။မြို့သီးကြောင့်တွေမှာအသည်ကင်ဆာယောဂဖြစ်စေတဲ့မှုတွေပါနိုင်ပြီးတခြားမှုတက်နေတဲ့အစားအစာတွေမှာလည်းအယ်ဖာတောက်ဆင်ပါနိုင်တာကြောင့်မှုတက်နေတဲ့အစားအစာတွေကိုသတိပြုရှောင်ကြဉ်ဖို့လိုလာတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
စားတောက်ထဲမှာပါတဲ့မှုတက်နိုင်သောအစားတောက်တွေပေါ့နော်အဲ့တော့မှုတက်နိုင်တယ်မှုတက်နေတဲ့အစားတောက်ဆိုရင်တော့မြည်သူမှစားမှာမဟုတ်ပါဘူးမှုတက်မှန်မတိပဲနဲ့စားမိနိုင်တာလေးတွေနော်ဒါတွေကဘယ်မှာပါလဲဆိုရင်ငရုတ်သီး6ပေါ့နော်ငရုတ်သီး6ကိုလှော်ထားတယ်ဆိုပေမဲ့ဒီအာဖာတောက်ဆင်ဆိုတဲ့ဓာတ်တွေကနော်လှော်ထားတဲ့အချိန်မှာကြည်ပြတ်သွားခြင်းမရှိဘူးနောက်တစ်ခါမျက်စိနဲ့လည်းမမြင်ရတဲ့အခါမှာဒါကိုဟိုစားသုံးတာမကြခဏစားသုံးပြီးတော့ခန္ဓာကိုယ်ရဲ့ရောက်ရှိမယ်ဆိုရင်အသေးကင်ဆာဖြစ်လာနိုင်ပါတယ်အရှိမပြောခဲ့သလိုပဲဒီအစားတောက်ထဲမှာပါတယ်မှုဓာတ်နဲ့သေးအောင်သားဝဘီပိုးစီပိုးအရက်တောက်တာနဲ့တွဲလိုက်မယ်ဆိုရင်လည်းအသေးကင်ဆာဖြစ်ပွားမှုနှုန်းဟာပိုများလာမှာဖြစ်ပါတယ်ဒီအပြင်မှာပြောင်းမှုမှုတက်တာတို့နောက်တစ်ခါပဲမုတ်နော်ပဲမုတ်မှာမိုးရင်းမှာစူထိုင်းနိုင်တဲ့မှုတက်နိုင်တယ်ဒါပါမုတ်မှာမှုတက်နိုင်တယ်ဒါမျိုးမှုတက်နိုင်တဲ့အစားတောက်တွေစားမယ်ဆိုရင်သူဂရုပြုပြီးတော့ရှောင်ရှားစားသုံးပြရမှာဖြစ်ပါတယ
်။စိုးစိပါတဲ့အစားအစာတွေနဲ့မိခင်ထားတဲ့အစားအစာတွေကလည်းအသေးကင်ဆာယောဂဖြစ်အောင်တွန်းအားဖြစ်စေနိုင်တယ်လို့သိရပါတယ်။စိုးစိပါတဲ့အစားအစာတွေနဲ့မိခင်ထားတဲ့အစားအစာတွေကိုရှောင်ကျဉ်ပေးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။နိုက်ထရိုဆမင်းလို့ဆိုတဲ့အကင်စာတွေမှာပါတဲ့ဓာတ်ရှိပါတယ်။နောက်တစ်ခါဘန်ဇင်းဆိုပြီးတော့စိုးစိတွေမှာပါတဲ့ဓာတ်တွေရှိပါတယ်။ဒီဓာတ်တွေကလည်းပဲအသေးကင်ဆာဖြစ်နိုင်ခြင်းများပါတယ်။အဲ့တော့အကင်စာဆိုတာကအသားငါးနဲ့မီးတောင်နဲ့ဓာတ်ရိုက်ထိတွေ့ပြီးတော့ထွက်လာတဲ့ဓာတ်ဖြစ်ပါတယ်။ဒါကြောင့်မလို့အကင်စာတွေကိုလည်းရှော့ချစားသုံးဖို့လိုပါတယ်။အကယ်၍များအကင်စာကြိုက်တတ်တယ်ဆိုရင်တော့မီးနဲ့ဓာတ်ရိုက်မထိအောင်ဒီအလူမီနီယံစာရွက်နာရီနဲ့ကာပြီးတော့กินထားတဲ့အစာတောက်တွေကိုစားသုံးသင့်ပါတယ်ပေါ့နော်နောက်တစ်ခုကတော့စိုးစိပါတဲ့ဟာဆိုတော့အနီအောင်ဝါရောင်စိုးစိတွေတော့ထည့်သွင်းထားတဲ့အစာတောက်တွေကိုလည်းရှောင်ကျဉ်သင့်ပါတယ်ဒီအစာတောက်တွေကလည်းပဲဒီအသေးကင်ဆာဖြစ်နိုင်ခြေကိုမြင့်တက်တဲ့အတွက်ကြောင့်မလို့ပါ
အသေးကင်ဆာယောဂဟာဘီပိုးစီပိုးနဲ့အယ်ဖာတောက်ဆင်တို့ကြောင့်အဓိကဖြစ်နိုင်ပြီးအသေးကိုထိခိုက်အားနည်းစေနိုင်တဲ့အကြောင်းအရာများစွာကတွန်းအားပေးနေတာကြောင့်အသေးထိခိုက်ပျက်စီးစေနိုင်တဲ့အကြောင်းအရာတွေကိုသတိပြုလေ့လာရှောင်ကျဉ်ထားကြဖို့အရေးကြီးပါတယ်အသေးကင်ဆာယောဂမဖြစ်အောင်ကာဝယ်တဲ့အနေနဲ့ဘလူးချက်တွေကိုလိုက်နာလို့ဆောင်တင်မှာလဲလို့မိကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါဗျ။အဲ့
တော့ရဲတောက်ချင်းကလည်းပဲရဲတောက်တာတစ်ခုတည်းတည်တန့်ဆိုရင်တော့ကင်အသေးကင်ဆာဖြစ်နိုင်ခြင်းပုံမှန်ထက်မြင့်တက်ပေမဲ့အသေးအောင်သားဝဘီပိုးစီပိုးနဲ့တွဲလိုက်မယ်ဆိုရင်တော့အသေးကင်ဆာဖြစ်တဲ့နှုန်းကအရန်မြင့်တက်သွားမှာဖြစ်ပါတယ်။ဒါကြောင့်မလို့ရဲတောက်တတ်တဲ့လူတွေအနေနဲ့ကလည်းကို့မှာအသေးအောင်သားဝဘီပိုးစီပိုးကိုစစ်ဆေးပြီးတော့နော်ဘီပိုးကာကွယ်ဆေးလေးထိုးထားတင်ပါတယ်။နှမျိုးပေါင်းလို့ရှိရင်အသေးကင်ဆာဖြစ်ပွားမှုနှုန်းများလို့ပါ
ဘီဘူးစီဘူးကုဆက်မခံရအောင်ကြိုတင်ကာကွယ်ထားပြီးအရက်နဲ့အယ်ဖာတောက်ဆင်တွေမစားသုံးမိအောင်သတိပြုရင်းအသေးကင်ဆာယောဂဖြစ်ဖို့ရာရင်နှုန်းတွေကိုရှော့ချထားနိုင်တဲ့အကြောင်းသတိပြုလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါ VOA ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေကျွန်မစုမြမမအလားပြင်ပစ္စည်းမိတ်ကပ်အယောင်ဆိုင်တွေမှာအရင်အချိန်ကဆိုရင်အယောင်ဆုံးအမျိုးစုံမိတ်ကပ်တွေကိုစိတ်ကြိုက်ရင်းချေဆန်းသက်ရွေးချယ်နေကြသူတွေကိုမြင်ကြရမှာပါအခု COVID-19 ကံယောဂဖြစ်နေချိန်မှာတော့နှကန်းနီဘာနီအိုင်ရှယ်တို့စတဲ့မိတ်ကပ်မျိုးစုံကိုစိုက်တော်တော်များများမှာမျက်နှာပေါ်မှာဆန်းလင်းခွင့်မပေးတော့ပါဘူးကိုမျက်နှာအသားအရည်နဲ့လိုက်မလိုက်မျက်နှာပေါ်မှာဆန်းလင်းခွင့်မရှိတော့မိတ်ကပ်ဝယ်သူတွေအတွက်အခက်တွေ့စရာပါ။ဒါပေမဲ့ဒါကိုနည်းပညာနဲ့ဖြည့်ရှင်းထားတဲ့ဆိုင်တွေရှိနေပါပြီ။အပြစ်မှတကယ်ရှိနေတာကိုကွန်ပျူတာထဲမှာရှိနေတာနဲ့ထပ်ပြီးပြသနိုင်တဲ့ Augmented Reality AR နည်းပညာသုံးကြီးမှန်တွေကိုနာမည်ကြီးမိတ်ကပ်ဆိုင်တချို့မှသုံးနေကြပါတယ်။ကမ္ဘာမှာမိတ်ကပ်အယောင်ရဆုံးနိုင်ငံတစ်ခုဖြစ်တဲ့တောင်ကိုရီးယားနိုင်ငံက Amore Pacific ဆိုတဲ့မိတ်ကပ်ဆိုင်ကြီးမှာအဲ့လိုမျိုး AR ကြည့်မှန်တွေကိုထားပေးထားပါတယ်
။고객들이직접촬영을하고해당사령에따라서이제
customer နေနဲ့အေးအာမှန်ပေါ်မှာကိုတက်ပုံကိုရိုက်ပြီးသူတို့ရဲ့အသားရည်ကဘာအရောင်လဲဘယ်လိုမျိုးစားလဲဆိုတာကိုစမ်းစစ်ကြည့်နိုင်ပါတယ်ဘယ်လိုမိတ်ကပ်မျိုး skin care မျိုးသုံးသင့်တယ်လဲဆိုတာအကြံပြုချက်ယူနိုင်ပါတယ်နှာခမ်းညီတို့မတ်စကာရာတို့ကိုသူတို့မျက်နှာပေါ်မှာတကယ်မလိမ့်ပဲအေးအာနှီးပညာနဲ့လှုပ်ထားတဲ့မှန်ပေါ်မှာလိမ့်ထားသလိုပေါ်အောင်ဆန်းနိုင်ပါတယ်နှီးပညာကြောင့်တိတ်ကိုအဆင်ပြေပါတယ်
ဆိုးမျိုးရောမှာရှိတဲ့ Amore Pacific Makeup အယောက်ဆိုင်ကြီးကအလှပြင်ပစ္စည်းအယောက်တာဝန်က Inbon Il ဖြစ်ပါတယ်။ကဘာကျော် K Beauty အလှကုန်တွေထွက်တဲ့တောင်ကိုရီးယားနိုင်ငံမှာက Makeup အပါအဝင်အလှပြင်ပစ္စည်းတွေကိုအမျိုးသမီးတွေရောအမျိုးသားတွေပါခုံခုံမင်မင်အသုံးပြုကြတာပါ။အမျိုးသမီးအမျိုးသားမခွဲတဲ့အလှပြင် Makeup တွေတောင်ရှိနေပါတယ်လို့ဆိုးမျိုးရောမှာနေတဲ့မတ်မော်မြတ်ကရှင်းပြပါတယ်။
ကိုရီးယားမှာတော့မိတ်ကပ်ဆိုင်တွေပါတယ်။သွားကြည့်အလှပြင်ဆိုင်သွားကြည့်လို့ရှိရင်ယောက်ျားလေးရောမိန်းကလေးရောသုံးလို့ရတယ်။ဥပမာ BB cream လို့ဟာမျိုးတို့နောက်ယောက်ျားလေးတီးတန်သုံးလို့ရတဲ့မိတ်ကပ်လိုမျိုးမှအထူးသဖြင့်တော့ foundation makeup ပေါ့နော် foundation makeup ရှိတယ်။မျက်ခုံးမွေးဆွဲတဲ့ဟာတွေရှိမယ်။နောက်တစ်ခုကကျတော့ genderless ပေါ့နော်။မိန်းမယောက်ျားမရွေးဘူး။ဟို TV ကြော်ညာတွေမှာကြည့်မယ်ဆိုလို့ရှိရင်လည်းဥပမာနှာခမ်းနီကိုယောက်ျားလေးရောမိန်းကလေးရောဒီတစ်မျိုးနဲ့စိုးပြပြီးကြော်ညာတဲ့ပုံစံမျိုးတွေလည်းတွေ့ရတယ်။အခုနောက်ပိုင်းမှာဥပမာဟို BTS လို့ပြောနာမည်ကြီးတဲ့ဟို K-pop ယောက်ျားလေးအဖွဲတွေကအကောင်လေးတွေကနှာခမ်းနီစိုးပြပြီးကြော်ညာတာမျိုးတွေလည်းတွေ့နေရတယ်။ဟို genderless makeupဟုတ်ခုနောက်ပိုင်းမှာပို့ပြီးခေစားနေတော့ brand 3လေးမျိုးလောက်ရှိပါတယ
်အခုလောလောဆယ်မှာဒီအပြင်ထွက်လို့ရှိရင်နှာခေါင်းဆီးတွေတတ်ထားကြရတဲ့အခါကျတော့ဒီ makeup ပြင်တဲ့သူတွေကအရင်လိုရောဒီမျက်မျက်ဆော့ဆော့တွေ့ရသေးလားရှင
်မဆုတ်ထွက်လို့မျက်နှာပြောင်နဲ့လာတဲ့သူဆိုတော့တော်တော်ရှားတယ်ဒီမှာကဟိုအနည်းဆုံးတော့ foundation ဒီ cushion foundation လေးတော့လိမ့်ထားတာမျိုးရှိတယ်ဟိုဒီမှာကကိုရီးယားမှာကနှာခမ်းကြီးအရောင်ရှိရင်ပေါ့နော်လေးမောရောင်အရောင်ရှိရင်အညီရင်းရဆိုးတဲ့ဟာမျိုးတွေကိုဗစ်မရှိခင်မှာခေစားခဲ့ပေမဲ့အခုကျတော့နှာခမ်းကြီးဆိုးထားလဲမတ်နှာခေါင်းဆီးအုပ်ထားတာမမြင်ရဘူးပေါ့နော်မမြင်ရတော့ဒီမျက်လုံးဆိုးတဲ့ဥစ္စာမျက်ခုံးမျက်တောင်အိုင်ရှေဒိုးမျက်လုံးဟိုမတ်စကာလိုဟာမျိုးတွေကပို့ပြီးတော့ရောင်းရပြီးတော့ပို့ပြီးဝယ်တဲ့ဟိုအဲ့ဘက်ကိုပို့ပြီးအားထားပြီးအလှပြင်လာကြတာလဲတွိုင်းလိုင်းနဲ့လဲတွေ့ရတယ်ဒီသတင်းတွေမှလဲတွေ့ရပါတယ
်ဆိုးမျိုးတော်မှနေတဲ့မတ်မော်မြတ်ဖြစ်ပါတယ်ကိုဗစ်ကရောဂါစတင်ဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအိုင်ရှေဒိုးအိုင်လိုင်းနာမျက်တောင်တုမတ်စကာရာစတဲ့မျက်လုံးမျက်ခုံးအလှပြင်တဲ့ပစ္စည်းတွေရဲ့အယောင်ဟာနှာခမ်းနဲ့အယောင်ထက်ကိုတိတိကျကျပိုတက်သွားခဲ့တယ်လို့ဈေးကွက်လေးလာသူတွေကပြောကြပါတယ်။ဆိုးမျိုးရောဂါအမိုရီပစိဖစ်မိတ်ကပ်ဆိုင်ကြီးတွေက AR နည်းပညာသုံးကြီးမှန်တွေရှိမှလည်းအိုင်ရှေဒိုးတွေမျက်တောင်တုတွေကိုစမ်းကြည့်နေကြသူတချို့ကိုတွေ့ရပါတယ်။တက္ကသိုလ်ကျောင်းသူဆောင်တာဟေးကမျက်တောင်တူမျိုးစုံကို AR မှန်ပေါ်မှာစမ်းတက်ကြည့်နေပါတယ်
။ကိုရိုနာတဲ့ဦးနဲ့ဟို얼굴에바르지도못하고손등에만계속바르고그냥지나
ကိုရိုနာဗိုင်းရပ်စ်ကြောင့်မျက်နှာပေါ်မှာအလှပြင်ပစ္စည်းတွေကိုစမ်းလိုက်ကြည့်လို့မရပါဘူး။ကျမကတော့လက်ပေါ်မှာစမ်းကြည့်ပါတယ်။ဒါပေမဲ့ခုမျက်နှာနဲ့ဘယ်ဟာကအလိုက်ဆုံးလဲဆိုတာသိရအောင် AR မှန်ပေါ်မှာစမ်းတာကအကောင်းဆုံးပါ။ပစ္စည်းအစ်စ်တွေကိုလည်းစမ်းကြည့်လို့ရတယ်။ပျော်စရာလည်းကောင်းပါတယ်။
AR နည်းပညာသုံးကြီးမှန်တွေကမိတ်ကပ်စမ်းချင်သူတွေရဲ့မျက်နှာကိုပထမဓာတ်ပုံရယူပါတယ်။အဲဒီဓာတ်ပုံကိုမှန်ထဲမှာထည့်ထားတဲ့ AI ဉာဏ်ရည်တုကသူတို့အသားအချောင်းအသားအရည်အမျိုးအစားကိုတခါတည်းသုံးသပ်ပြီးလိုက်ဖက်နိုင်မဲ့မိတ်ကပ်အမျိုးအစားအချောင်းတွေကိုမှန်ပေါ်မှာအကြံပြုပါတယ်။မှန်ပေါ်မှာပြထားတဲ့အချောင်းတွေကိုကိုကတစ်ခုချင်းရွေးချယ်ပြီးတော့ကိုမျက်နှာနဲ့လိုက်မလိုက်ဖန်တီးပြတဲ့ကိုပုံကိုမှန်ထဲမှာပြန်ကြည့်ပြီးရွေးချယ်ရတာပါ။ AR နည်းပညာသုံးမှန်ကtouch screen နဲ့ computer လို့ပြောရင်လည်းမမှားပါဘူး။ကြာကြာနာနာ makeup ပြင်မယ်ဆိုရင် makeup အပြင် makeup မျိုးစုံအတွက် brush မျိုးစုံလည်းလိုပါတယ်။ကာယောဂကူးမှစိုးရိမ်နေရချိန်မှာတန်ရှင်းထားပေမဲ့လူအဆုံတုံးထားပြီးသားအလှပြင်ပစ္စည်းတွေကိုတုံးကြည့်ဖို့ကတော်တော်လေးမဖြစ်နိုင်တာပါ။ဒီပြဿနာကိုနည်းပညာသုံးဖြေရှင်းပေးလိုက်တာမို့ဝယ်သူတွေအတွက်လည်းစိတ်ချစရာဖြစ်ပါတယ်။
ကိုရိုနာ때문에아무래도다른제품을
ကိုရိုနာဗိုင်းရပ်စ်ပိုးကူးမှာစိုးရိမ်ရခြင်းမျိုးမှာသူများစမ်းသုံးထားပြီးသားအလှပြင်ပစ္စည်းတွေကိုမျက်နှာပေါ်မှာစမ်းလိမ့်မကြည့်စုံလေဒီမှန်ကသိက္ခာကိုဆင်ပြေပါတယ်အရာနည်းပညာနဲ့လှုပ်ထားတော့ကိုမျက်နှာမှာမိတ်ကပ်လိမ့်ပြင်ထားတဲ့အတိုင်းပေါ်ပါတယ်ယောဂပိုးကူးမှာစိုးရိမ်နေစရာမလိုဘဲနဲ့ကြက်တလို့မိတ်ကပ်စမ်းပြင်ကြည့်လို့ရပါတယ
်လူတွေတယောက်နဲ့တယောက်ထိတွေ့လို့ယောဂပိုးကူးမှာကာကွယ်တဲ့အနေနဲ့တောင်ကိုရီးယားကမိတ်ကပ်အယောက်ဆိုင်တချို့မှာစမ်းလိမ့်ကြည့်နိုင်ဖို့အယောက်ဝန်ထမ်းတွေကအရင်လိုအကူအညီပေးမှာမဟုတ်ဘူးလို့စကတ်ထားကြပါတယ်ကတ်စတမာတွေအနေနဲ့ AR နည်းပညာသုံးမှန်တွေပေါ်မှာစမ်းသက်လိမ့်ကြည့်ပြီးသွားလို့လိုချင်တဲ့ပစ္စည်းတွေနဲ့ပတ်သက်တာအသေးစိတ်သိနိုင်အောင်လဲပစ္စည်းတစ်ခုချင်းစီနဲ့တက်ဆိုင်တဲ့တီးသန့် QR code တွေကိုစိုက်မှထားထားပေးပါတယ်ဒါကြောင့်ကိုလိုချင်တဲ့ပစ္စည်းအကြောင်းသိရအောင်လို့အယောင်ဝန်ထမ်းတွေကိုမေးနေစရာမလိုပါဘူး
먼저 AR 체험을 통해서 원하는 색상을 볼
콜로진의 PC고 AR 니 빈냐네 럭타래 만동 비로 인 샤와레 로진아 뚜이비 소인 에이 PC 어장 어데이세이 띠나이네 QR 코드고 락카이 폰네 스캔 럭 비로 팟치 비 외라용 마베 어첸 고 얀 따다들로 부두 네 마레 뵤 소니 샤 말로 베네 외루 야라 떼고 신 비와레
COVID ကာလ makeup ဝယ်ရှင်သူတွေစိတ်ချလက်ချဝယ်နိုင်အောင်တောင်ကိုရီးယား makeup အယောက်ဆန်ကြီးတွေမှာအခုလိုနည်းပညာကိုအသုံးချပြီးစီစဉ်ပေးထားတာဖြစ်ပါတယ်။လူတွေရဲ့ဘဝနေထိုင်မှုအတွက်ပိုပြီးအဆင်ပြေလွယ်ကူအောင်တီထွင်ဖန်တီးနေကြတဲ့နည်းပညာတွေဟာအခုလိုမျိုး COVID ကပ်ရောဂါဖြစ်နေချိန်ကာလမှာပိုပြီးအသုံးဝင်လာနေတာကိုတွေ့နေရပါတယ်ရှင်။ကျွန်မစူရမ်းပါမှာ
American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ What is good for Asia is good for the United States.
အာရှအတွက်ကောင်းမွန်တဲ့ကိစ္စပါ။ American ပြည်ထောင်စုအတွက်လည်းကောင်းမွန်တဲ့ကိစ္စပါ။အာရှမှာကျွန်တော်တို့ယူရင်ချက်တွေကပို့ပြီးတော့ကျွဲပွားဖို့လွတ်လပ်ဝင်လင်းပြီးကုဘသာကိုရည်တည်နိုင်အောင်ကူညီပံ့ပိုးဖို့ဆိုပြီး American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေး Agency USAID အဖွဲ့ကြီးကအာရှဒေသဆိုင်ရာဒုတိယလက်ထောက်အုပ်ချုပ်ရေးအကြီးအကဲ Gloria Steele ကပြောဆိုသွားပါလိမ့်မယ်။USAID အဖွဲ့အားအထူးသဖြင့်ဗီယက်နမ်နိုင်ငံအတွင်းစီးပွားရေးလုပ်ငန်းတွေရဲ့ရှင်ပြိုင်နိုင်မှုတွေတိုးတက်လာအောင်နဲ့စီးပွားရေးလုပ်ငန်းပုံမှန်လည်ပတ်မှုတွေမှာသွက်လက်ထိအောင်မြင်အောင်ကူညီပေးနိုင်ခဲ့ပါတယ်။
Vietnam is now one of the biggest highest growing countries from an economic perspective.
ဗီယက်နမ်နိုင်ငံဒေသတွင်းစီးပွားရေးအရကြီးရဲ့အမြင့်ဆုံးတိုးတက်တဲ့နိုင်ငံတွေကတခုဖြစ်ပါတယ်။ WEF စပါစီးပွားရေးနိုင်ငံမှုဆေးမှာအမြင့်ဆုံးနေရာကနိုင်ငံတစ်ခုဆိုတာကိုပြနိုင်ခဲ့ပါတယ်။ဒါကြောင့်လည်းဗီယက်နမ်ပြည်သူတွေရဲ့လူနေမှုအစီအစဉ်တိုးတက်ရင်းနဲ့အမေရိကန်ဈေးကွက်အတွင်းဝေရောက်မှုတွေမှာသိသာထင်ရှားတဲ့တက်ရောက်မှုတွေရှိခဲ့ပါတ
ယ်။ In terms of quality of life as well as markets for the US.
အင်ဒိုနီးရှားနိုင်ငံရဲ့စွမ်းအင်ကန်တာတိုးတက်ရေးမှာလည်း USAID အဖွဲ့အနေနဲ့အရေးကြီးတဲ့အဓိကနေရာကပါဝင်ကူညီခဲ့ပါတယ်။
We have been working with Indonesia, particularly in the energy sector.
Indonesia နဲ့သူပြန်ဆွေးနွေးကြတာမှာပူးပေါင်းဆောင်ရွက်ပါတယ်။အဲဒါကြောင့် Indonesia ဘက်ကလည်းဆွေးနွေးကြတာတိုးတက်ရင်းနဲ့ပြည့်ဖြူမြဲဆွေးနွေးတွေကိုဆွေးနွေးထုတ်လုပ်တဲ့နောက်ထပ်ရွေးချယ်စရာလမ်းကြောင်းတစ်ခုအဖြစ်သုံးတိုင်ဖို့ပူဝါဒပိုင်းဆိုင်ရာသူပြန်ကြောင်းလဲမှုတွေအများကြီးလုပ်နိုင်ခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာဆိုရင်လည်း electronic စနစ်နဲ့ကုသရေးဝယ်မှုတွေမိုဘိုင်းဖုန်းသုံးပန်းစနစ်တွေမှာရင်းနှီးမြှုပ်နှံနိုင်အောင် USAID အဖွဲ့ကြီးကကူညီခဲ့ပါတယ်။အရှင်ဘလုံငန်းအသုံးပြုခွင့်မရတဲ့သူတွေသူတို့မိုဘိုင်းဖုန်းကတစ်စင်ဘန်စနစ်ကိုသုံးနိုင်လာပြီးငွေချင်းစီမံခန့်ခွဲတာတွေလုပ်နိုင်လာခဲ့ပါတယ
်။ and we help the governments to make their countries more
competitive. ဆိုရရင်အနေနဲ့သူတို့တိုင်းပြည်တွေစီးပွားရေးရှင်ပြိုင်ခွင့်တွေပိုပြီးဖန်တီးလာနိုင်အောင်ကူညီပေးနိုင်ခဲ့တဲ့အတွက်ပုံလိကယင်းနှမြုံနယ်မှုတွေကိုအများဆုံးဖိတ်ခေါ်လာနိုင်ခဲ့ပါတယ်လို့ American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေး Agency USAID အဖွဲ့ကြီးရဲ့အာရှဒေသဆိုင်ရာဒုတိယလက်ထောက်အုပ်ချုပ်ရေးအကြီးအကဲ Gloria Steele ကပြောဆိုသွားပါလိမ့်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ Coronavirus ကရောဂါကြောင့်တက်နေတဲ့ကာကွယ်ဆေးထိုးတဲ့အစီအစဉ်ကိုဆက်ပြီးလှုပ်ဆောင်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ UNICEF တို့ကပေါ်တဘူးနေမှာကြီးညာချက်ထုတ်ပြန်တိုက်တွန်းလိုက်ကြပါတယ်ဒီကာယောဂါမဖြစ်ခင်ဆယ်စုနှစ်လောက်ကာလကိုကြည့်ရင်ကလေးငယ်တွေအတွက်ကာဝယ်ဆေးထိုးပေးနိုင်တဲ့နှုန်းဟာ85ရာခိုင်နှုန်းမှာပဲတန့်နေပြီးအဲ့ဒီနှစ်တွေအတွင်းခံမှန်းချေတစ်နှစ်ကိုကာဝယ်ဆေးမထိုးရတဲ့ကလေးငယ်ပေါင်းက14တန်းအနည်းဆုံးရှိနေတယ်လို့ကြီးညာချက်မှာဖော်ပြထားပါတယ်ဘရာဇီးလ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရလို့ကွာရန်တင်းလို့တိချခွဲနေရတယ်သမရဂျိုင်းဘိုဆိုနာရိုနှုတ်ထွက်ပေးဖို့အတွက်ဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ်ထိုင်ဝမ်တက္ကသိုလ်တွေမှာပညာသင်ကြားနေကြတဲ့မြန်မာကျောင်းသားတွေကိုကျောင်းပြန်လာတက်ကြဖို့ခွင့်ပြုကြောင်းထိုင်ဝမ်ပညာရေးဝန်ကြီးဌာနကပို့တော်ဖူးနေမှာကြေညာလိုက်ပါတယ်။မြန်မာ၊လာအိုစ်၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကိုဖြတ်ကျော်စီးဆင်းတဲ့မဲခေါင်မြစ်ရဲ့မြေနှိပ်မြေဝန်းဒေသမှာပြီးခဲ့တဲ့နှစ်မေလနဲ့နှိုင်းဆိုင်ရင်ဒီနှစ်မေလမိုးရွာသွန်းမှုဟာ68ရာခိုင်နှုန်းကျော့ကျသွားတယ်လို့မဲခေါင်မြစ်ကော်မရှင်ကပြောပါတယ်။ဒါကြောင့်မဲခေါင်မြစ်ကြီးကိုမိခိုအားထားနေရတဲ့လူသန်း80အတွက်စားနပ်ရိက္ခာပူလုံရေးပြဿနာပေါ်လာခဲ့ပါတယ်။ချင်းစစ်ပရိနေမနက်ခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာချပါစေ။ကျမခင်ရက်ကပါ
သ This program has come to you from the Voice of America, Washington.